Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်အောက်တိုဘာလ2ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်ပေးကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line တို့မီတာ24.50.51 ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမတင်ကြီးထိုက်ပါကိုရဲမင်းထွန်းနဲ့အတူသတင်းတွေကြီးညာပါမယ်အမေရိကန်နဲ့ယူကရိန်းသမ္မတကြားဖုံးဆက်ပြောဆိုမှုနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဌာနကိုအောက်လွတ်တော်ဒီမိုကရက်တစ်ကချင်းချောက်ဖို့ကြိုးစားနေတယ်လို့ဝန်ကြီးပွန်ပီယိုကဆွဆွဲလိုက်ပါတယ်ပြီးခဲ့တဲ့ဗန္နာနှစ်အတွင်းအမေရိကန်ကလက်ခံခဲ့တဲ့ဒုက္ခသည်တွေထဲမှာမြန်မာကဒုတိယအများဆုံးဖြစ်ပါတယ်မြန်မာဆန်ရကုလအတ္တမကဌာနေကိုစလေတစ်ကိုခန့်အပ်လိုက်ပါတယ်ဒီလိုထိတ်ကန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင
်အခုမှခင်ဆက်ပြီးနားဆင်ရမယ့်သတင်းဟောတွေမှာတော့တရုတ်ပြည်သူသမ္မတနိုင်ငံထူထောင်ရေး290ပြည့်ခန်းနာနဲ့ဟောင်ကောင်စံတာပြပွဲသတင်းတွေအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘော်တန်ကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ကိုစိတ်ပါလက်ပါစွန့်မမဟုတ်ဘူးလို့ဘာကြောင့်ပြောခဲ့သလဲဆိုတာနဲ့အတူဘင်္ဂလားဒေ့ရှ်မှာဒုက္ခသည်စခန်းတွေကိုတန်ဆူးကြိုးခတ်မဲ့အစီအစဉ်ကိုလူအခွင့်ရေးအဖွဲ့ HRW ကကန့်ကွက်ခဲ့တာနဲ့ပတ်သက်လို့တော့
Well they're very frustrated that we've spoken to the Bangladesh government and they're very frustrated because they expect the Myanmar
HRW အရှာရေးရတာဝန်ခံရဲ့ပြောကြားချက်နဲ့တူနှာစင်ကြရမှာပါအဲဒီနောက်ထိုင်းမြန်မာနယ်စပ်မှာအမေရိကန်ဒေါ်လာ73သန်းဝန်းကျင်တန်ဖိုးရှိတဲ့မူရစ်စိတ်ကြွဆေးတွေဖမ်းမိခဲ့တဲ့အကြောင်းကိုလည်းနှာစင်ကြရမှာပါရှင်အခုရင်ဆုံးတော့ဗိုလ်ထုနေမနက်ခင်ထိတ်တန်းရောင်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါမယ်ရှင်
American သမ္မတ Donald Trump နဲ့ Ukraine သမ္မတကြားတယ်လီဖုန်းဆက်ပြောဆိုချက်တွေနဲ့ပတ်သက်ပြီးနိုင်ငံခြားရေးဌာနကတာဝန်ရှိသူတွေကိုကြားနာစစ်ဆေးဖို့အောက်လွှတ်တော် Democratic ဘက်ကစီစဉ်လှုံ့ဆော်နေတာဟာဆိုရင်နိုင်ငံခြားရေးဝန်ကြီးဌာနကိုချင်းချောက်ဖို့ကြိုးစားတာလို့နိုင်ငံခြားရေးဝန်ကြီး Mike Pompeo ကဆွဆွဲလိုက်ပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးကော်မတီထံအင်ကာနီကပေးပို့တဲ့စာထဲမှာဝန်ကြီး Pompeo ကDemocratic ကနိုင်ငံခြားရေးဌာနဝန်ထမ်းတွေကိုချင်းချောက်အနိုင်ကျင့်ဖို့ကြိုးစားတယ်လို့ဆွဆွဲထားတာဖြစ်ပြီးကော်မတီကကြားနာစစ်ဆေးဖို့စီစဉ်ထားတာတွေကလည်းမဖြစ်နိုင်ဘူးလို့ဖော်ပြထားပါတယ်။ယူကရိန်းသမ္မတနဲ့အမေရိကန်သမ္မတထရန့်တို့ဇူလိုင်လ25ရက်နေ့ကဖုံးဆက်ပြောဆိုမှုမှာပါဝင်ပတ်သက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဌာနရဲ့ဝန်ထမ်းနဲ့ဝန်ထမ်းဟောင်း၅ဦးကိုလက်မဲ့သတင်းနှစ်ပတ်အတွင်းအောက်လွှတ်တော်ကော်မတီ၃ခုကကြားနာစစ်ဆေးဖို့စီစဉ်ထားတာပါယူကရိန်းသမ္မတနဲ့အမေရိကန်သမ္မတထရန့်ကြားတယ်လီဖုန်းဆက်သွယ်မှုကိုအကြောင်းပြုပြီးအောက်လွှတ်တော်မှာသမ္မတထရန့်ကိုအရေးယူရေးစုံစမ်းမှုပေါ်လာတာဖြစ်ပါတယ်သမ္မတနှစ်ဦးကြားတယ်လီဖုန်းဆက်သွယ်မှုကိုနားထောင်ခဲ့ကြသူတွေထဲမှာဝန်ကြီးပွန်ပီယိုလည်းပါတယ်လို့ Wall Street Journal ကဖော်ပြလိုက်ပြီးသမ္မတကိုအရေးယူရေးစုံစမ်းမှုတွေနိုင်ငံခြားရေးဝန်ကြီးဌာနကိုပို့ပြီးထဲထဲဝင်ဝင်ဆွဲသွင်းလိုက်ချိန်မှာပဲနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကလွှတ်တော်ကိုစာပေးပို့တာဖြစ်ပါတယ်။အမေရိကန်ဒုသမ္မတဟောင်းဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်ရေးရှင်းပြနေသူဂျိုးဘိုက်ဒင်နဲ့တားဖြစ်သူဟန်တာတို့ရဲ့ပြစ်မှုဆိုင်ရာအချက်အလက်တွေရှာဖို့ရေးယူကရိန်းသမ္မတဘက်ကကူညီပေးဖို့အမေရိကန်သမ္မတထရန့်ကကြိုးစားခဲ့တယ်လို့အတွင်းသတင်းပေးတဦးကတိုင်ကြားထားတာဖြစ်ပါတယ်။ဒီလို့ရဟာဆိုရင်ဂျိုးဘိုက်ဒင်ရဲ့ဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရေးရှင်းပြိုင်မှုကိုအထိနာသွားစေနိုင်ပါလိမ့်ရှင်
။တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စစ်ဝင်ရုံးမှာသတင်းစာဆရာဂျမဲလ်ကာရှိုဂျီအသက်ခံရတာတနည်းပြတဲ့အချိန်မှာပဲတူရကီသမ္မတရီဆပ်တယော့ပ်အာရ်ဒိုဝန်ကကာရှိုဂျီလောက်ချမှုကိုဆက်လက်ဖြေရှာပြီးတရားခံဖော်ထုတ်ဖို့တိုက်တွန်းခဲ့ပါတယ်။ကာရှိုဂျီဟာ American အခြေစိုက် Washington Post သတင်းစာရဲ့သတင်းတောက်တူဖြစ်ပြီး Saudi Asia Minda Mohammed bin Salman ကိုဒီဇိုင်းမမဝေဖန်ခဲ့တဲ့သူဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မှာကြားရောက်တဲ့သူ့လောက်ချခံရမှုတနည်းမျိုးနေမှာတူရကီသမ္မတနဲ့ Saudi Asia Minda တို့ကြားတက်မှမှုတွေပြောပုံမြင့်တက်လာခဲ့ပါတယ်။ Saudi Council ဝင်ရုံးရှိမှလုံးမဲ့ကာရှိုဂျီလောက်ချခံရတဲ့တနည်းပြအထိမ်းအခမ်းအနားကိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကာရှိုဂျီနဲ့ဆွေးဆက်ထားခဲ့သူ Batista Gates ကုလသမဂ္ဂအထူးစေခံတာတင်သွင်းသူ Agnes Kalamando နဲ့အတူသမ္မတ Erdogan ရဲ့အတွင်းလူထုဖြစ်တဲ့ Yasir Akgay တို့တက်ရောက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့အော်တိုဘာလ2ရက်နေ့က Saudi သတင်းစာဆရာ Khashoggi ဟာသူ့လက်ထပ်ပွဲအတွက်လိုအပ်တဲ့စာရွက်စာတမ်းတွေယူဖို့ Saudi ကောင်စစ်ဝင်ရုံနဲ့ဝင်ရောက်ခဲ့ပြီးနောက်ပြန်လည်ထွက်ပေါ်လာခြင်းမရှိကြပါဘူး။တူရကီထောက်လိုင်းရဲ့ရှိုးဝက်အတန်ဖန်ချက်တွေအရ ။ဆော်ဒီကစီလွတ်တဲ့အာနာဘကွက်သားတွေကကရှောဂျီကိုပလတ်စတစ်အကောင်ကိုဆွပြီးတက်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအစည်းအဝေးတင်သွင်းသူကာလမန်ကလည်းကရှောဂျီအသက်ဆုံးဆုံးပြီးနောက်ခနာကိုကိုဖြတ်တောက်ခံခဲ့ရပြီးတနည်းအားဖြင့်မှဆွပစ်ခဲ့တယ်လို့သူရဲ့အစည်းအဝေးမှာကောက်ချက်ချရေးသားထားပါတယ်။ဒူဂီသမရအာဒိုဝန်ဟာကရှောဂျီလုတ်ကြံခံရမှုအဖြစ်မှပေါ်ရေးဥဆောင်စ조사နေသူဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုက2018-2019ဘန်ဒာနှစ်အတွင်းလက်ခံခဲ့တဲ့ကမ္ဘာတလားဒုက္ခသည်တွေထဲမှာမြန်မာဒုက္ခသည်ကဒုတိယအများဆုံးဖြစ်ပါတယ်။အောက်တိုဘာ1ရက်2018ကနေစက်တင်ဘာ30-2019ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုကလက်ခံတဲ့ဒုက္ခသည်တွေထဲမှာဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံက13,000နီးပါးရှိပြီးမြန်မာဒုက္ခသည်က4,900ကျော်နဲ့ဒုတိယနေရာကလိုက်နေတာပါ။ဒီနောက်မှာတော့ယူကရိန်း၊အီရီထရီးယား၊အာဖဂန်နစ္စတန်တို့ကဒုက္ခသည်လက်ခံမှုအများဆုံးထိပ်တန်း၅နိုင်ငံထဲမှာပါပါတယ်။အီရတ်နဲ့ဆီးရီးယားတို့ကတော့ဒုက္ခသည်600လောက်နီးပါးစီလက်ခံခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့2019ခုနှစ်ဘဏ္ဍာနှစ်ကတနင်္လာနေ့မှာအဆုံးသတ်ခဲ့ပြီးဒုက္ခသည်အများဆုံး3,000သာလက်ခံဖို့ကတ်သတ်ချက်ကိုလည်းပြင့်မိခဲ့ပါတယ်။လာမယ့်2020ပြည့်နှစ်မှာကမ္ဘာတစ်လွှာကဒုက္ခသည်လက်ခံမဲ့အရေးအတွက်ကိုတိတိတတာထပ်ပြီးရွှတ်ချဖို့သမ္မတဒိုနယ်ထရန့်အဆိုအရကဆန်းစစ်သုံးသပ်နေပါတယ်။ပြီးခဲ့တဲ့2018တုန်းကဒုက္ခသည်အရေးအတွက်ကိုအများဆုံး4,000ကျော်ထိသာလက်ခံဖို့တတ်မှတ်ချက်နဲ့ရှင်းရင်းအခု2019ခုနှစ်မှာထပ်ဝက်နီးပါးသာရှိတဲ့2,500နီးပါးသာလက်ခံခဲ့တာဖြစ်ပါတယ်။
ဒီရနိုင်ငံမှာအလုပ်လက်မဲ့နှုံမြင့်မားနေတာနဲ့အစိုးရဝန်ဆောင်မှုညံပြင်းတာတွေကြောင့်ကန့်ကွက်ဆန္ဒပြပွဲတွေမှာလုံခြုံရေးတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားရုံးရင်းဆန့်ကပ်မှုတွေဖြစ်ခဲ့တာကြောင့်လူတူးသေဆုံးပြီး200ဒဏ်ရာရခဲ့ရတယ်လို့အီရတ်အစိုးရကပြောပါတယ်ဆန္ဒပြပွဲကိုထိန်းသိမ်းရမှာရဲတပ်ဖွဲ့ကကြီးစံအစ်စ်တွေအသုံးပြုတယ်လို့ရာဘတ်ဂျီမြေအယူပုံနဲ့ပြတပ်ပိုက်တွေလည်းအသုံးပြုခဲ့ပါတယ်ဆန္ဒပြသူ3,000လောက်ကဘက်ဒက်မြို့အတွင်းကအစိုးရအဆောက်အဦတွေနဲ့နိုင်ငံခြားတယုံတွေတရှိရာ green zone နေရာကိုတွားနိုင်တဲ့တရားကိုဖြတ်ကျော်ဖို့ကြိုးစားနေတဲ့အချိန်မှာရဲတပ်ဖွဲ့ကလေတဲကိုတနက်ပြစ်ဖောက်ခဲ့ရပါတယ်။အလားတူဆန္ဒပြပွဲတွေအီရတ်နိုင်ငံတခြားဒေသတွေမှာလည်းဖြစ်ပွားခဲ့ပြီးမြဲအခုလိုလူသေဆုံးမှုဟာဘယ်နေရာမှာဖြစ်ပွားခဲ့ရလဲဆိုတာကိုတော့အီရတ်ဆူရကထုတ်ဖော်ပြောကြားခြင်းမရှိပါဘူး။ဆူရရဲ့ကြေညာချက်မှာလုံခြုံရေးတပ်ဖွဲ့ဝင်အယောက်40လဲဒဏ်ရာသူစီးရင်နဲ့ပါဝင်ကြောင်းအဓိကယုံကိုလှုပ်ဆော်တဲ့အဖွဲ့တွေကြောင့်အခုလိုဖြစ်ရကြောင်းဆန္ဒပြသူတွေကိုဖြစ်ဖို့ပြောကြားခဲ့ပါတယ်။အီရတ်ပြည်သူအများစုကတော့အီရတ်နိုင်ငံရေးသမားတွေနဲ့ဆူရတာဝန်ရှိသူတွေကိုအာဂရီလိုက်စားမှုတွေကျူးလွန်နေတယ်ဆိုပြီးအပြစ်တင်ပြောကြားနေကြပါတယ်။ Islamic State အကြမ်းဖက်အဖွဲ့နဲ့ဖြစ်ခဲ့တဲ့စစ်ပွဲနဲ့ဗဒိုင်းဆိုင်ရာမသိမငြိမ်မသက်မှုတွေအကြမ်းကနေနိုင်ငံပြန်လည်ထူထောင်မှုစ조사ရမှာဒီအာဂရီလိုက်စားမှုတွေဟာအဟန့်တားဖြစ်နေတယ်လို့လည်းအီရတ်ပြည်သူတွေကယုံကြည်နေကြပါတယ်ခင်ဗျာ
။ဒီလိုရေ American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းလိုမီတာ24 kHz 12.13 ညလိုင်းလိုမီတာ40 kHz 9.13 ညလိုင်းလိုမီတာ57 kHz 5809နဲ့လိုင်းလိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်အသစ်အဖြစ်ဆွေဒင်နိုင်ငံကအိုလာအလမ်ဂရန်ကိုကုလသမဂ္ဂအတွင်းမှုချုပ်ကခန့်အပ်ကြောင်းအင်္ဂါနေ့မှာပဲအတွင်းမှုချုပ်ရဲ့ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာဆွေရဘက်ကအတီးပြုချက်ရပြီးနောက်မှာစတင်တာဝန်ထမ်းဆောင်မှဖြစ်တယ်လို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျေရစ်ကအခုလိုပြောပါတယ်
Ola Almgren of Sweden will be the new resident and humanitarian coordinator in Myanmar. As you know, as you are aware,
like Myanmar Sanya Kula Tamka Thani Kusile de Ola Almgren ga Kula Tamka Lu Tha Chin Sana Thap Tha Mu Sanya Hni Nai Yin Mu Aphit Le Ta Win Than Saung Ma Phit Par De Kula Thani Kusile Twe Ani Ne Ro Naingan Twe Ye Ye She Phwin Phyo Mu Yin Man Chet Twe Pi Mi Se Ye Atwe နိုင်ငံတွင်းမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေရန်ပုံငွေနဲ့အစည်းအဝေးတွေကိုပူးပေါင်းဆောင်ရွက်မှုမြင့်တင်လှုပ်ဆောင်ကြရတာပါ။ဌာနေကိုယ်စားလှယ်အသစ်ဖြစ်လာမဲ့မစ္စတာအမ်ဂရန်ကကုလသမဂ္ဂမှာ29နှစ်ကြာတာဝန်ထမ်းဆောင်နေသူဖြစ်ပြီးလူသားချင်းစာနာထောက်ထားမှုဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာညှိနှိုင်းဆောင်ရွက်မှုတွေမှာခေါင်းဆောင်မှုအခမ်းအနားတွေကပါဝင်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာဌာနေကိုယ်စားလှယ်အဖြစ်မှခန့်အပ်ခံရခင်ကတော့ဖိလစ်ပိုင်ဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်
ရှေ့တောင်အရှေ့ဒေသအတွင်းဒုက္ခသည်တွေရွှေ့ပြောင်းသွားလာမှု18လတွင်တည်တည်တတ်တာထိုးကျသွားတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကအင်္ဂါနေ့ကဘန်ကောက်မြို့မှာထုတ်ပြန်တဲ့ကြေညာချက်မှာပါရှိခဲ့ပါတယ်2018ခုနှစ်ဇန်နဝါရီကနေ2019ခုနှစ်ဇွန်လအတွင်းမှာအခုလိုကြောက်ကြသွားပြီမဲ့အကြမ်းဖက်မှုတွေနဲ့နှိကွချုပ်ချယ်မှုတွေကြောင့်ထွက်ပြေးကြရမယ့်အနေအထားတော့ရှိနေစေလို့လည်းရည်တာထားပါတယ်ဒီဒေသတွေမှာရိုဟင်ဂျာတွေကရွှေ့ပြောင်းသွားလာမှုအကြီးအမားဆုံးရှိနေတဲ့ဒုက္ခသည်အုပ်စုဖြစ်ရပ်တည်နေပါတယ်စီရင်ခံစာမှာဖော်ပြထားတဲ့ကာလအတွင်းရိုဟင်ဂျာ 18,000 နီးပါးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုအသစ်ရောက်လာတဲ့ဒုက္ခသည်တွေဖြစ်မှတ်ပုံတင်ခဲ့ပါတယ်2019ခုနှစ်အတွင်းရိုဟင်ဂျာဒုက္ခသည်ခန့်မှန်းခြေ9,000ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာခဲ့ပြီးနောက်ပိုင်း2018ခုနှစ်အစောပိုင်းမှာရိုဟင်ဂျာဒုက္ခသည်တွေနောက်ဆုံးရောက်လာခဲ့တာဖြစ်တယ်လို့လည်းစီရင်ခံစာမှာဖော်ပြထားပါတယ်မြမအစိုးရကတော့ရိုဟင်ဂျာတုံးနှုံးကိုလက်ခံခြင်းမရှိပါဘူး။တခြားဒုက္ခသည်နဲ့ကိုလုံးဝတောင်းသူ 1,600 လောက်ဟာအန်ဒီရဲ့ကြီးတဲ့ပင်လယ်ရေကြောင်းခရီးဖြစ်ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်တဲတွာလာခဲ့ကြရမှာအနည်းဆုံးလူ15ဦးရင်းနဲ့သေဆုံးခဲ့ပါတယ်။သေဆုံးမှုတွေရဲ့တရားခံလက်ထက်ကတော့လူမောင်ကိုတွေဖြစ်တယ်လို့လည်းအစိုးရကမှပါရှိပါတယ်။တစ်ချိန်တည်းမှာပဲရှီတော့ဟာရှက်ဒေတာအတွင်းဒုက္ခသည်တချို့ဟာသူတို့ကနဦးကိုလုံးရနိုင်ငံကနေတခြားနိုင်ငံတွေကိုပြောင်းရွှေ့ခဲ့ကြပါတယ်။အတန်အနည်းထိခိုက်နိုင်တဲ့အခြေအနေအခြေခံလိုအပ်ချက်တွေမရရှိမှုနှင်ထုတ်ခံရမှာကိုဆိုရင်ရမှုလက်ခံရနိုင်ငံကနေဒေတာခံတွေရဲ့ဆက်ဆံရေးတင်မာမှုပညာရေးအခွင့်အရေးမခံစားရမှုတွေကသူတို့ကနဦးခုံလုံးရနိုင်ငံကနေတခြားနိုင်ငံတွေကိုပြောင်းရွှေ့ရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လည်းအစိုးရကမှဖော်ပြထားပါတယ်ခင်ဗ
ျအမေရိကန်ပြည်တော်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်အခြေစိုက် BACI Burmese American Community Institute အနေနဲ့အမေရိကန်နိုင်ငံသားအဖြစ်ခံယူမဲ့သူတွေကိုကူညီရေးအထောက်ပံ့ပေးဖို့အမေရိကန်အမိမြေလူ့ချိုးရေးဝန်ကြီးဌာနကဒေါ်လာ23,500ချထားပေးတဲ့အကြောင်း BACI ကသတင်းထုတ်ပြန်ထားပါတယ်
American ကကဘာကျော် Harvard Tech တို့ဟာအာရှနယ်ပေါ် American နိုင်ငံသားတွေကိုကြောင်းတက်ခွင့်လက်ခံရမှာခွဲခြားဆက်ဆံခြင်းမရှိကြောင်း American ပြည်ထောင်စုတရားသူကြီးတူကစီရင်အမိန့်ချမှတ်လိုက်ပါတယ်။အင်္ဂါနေ့ကချမှတ်ခဲ့တဲ့ဒီစီရင်ချက်ကြောင့်အာရှနယ်ပေါ်တွေကိုကြောင်းလက်ခံရမှာခွဲခြားဆက်ဆံတယ်ဆိုတဲ့ဆက်ဆွဲချက်ကနေ Harvard Tech တို့ကင်းလွတ်ခဲ့ရပါတယ်ခင
်ဗျ။ဘဒူးနဲ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကီထိုင်နဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမနက်ခင်သတင်းဆောင်ပါတွေသတင်းလွှာတွေထဲမှာတော့အရင်ဦးဆုံးဒေသရင်းသတင်းလွှာတစ်ပုဒ်နဲ့ဆက်မှာပါ။အော်တိုဘာလ၁ရက်နေ့တရုတ်ပြည်သူသမ္မတနိုင်ငံထူထောင်ချင်းအနှစ်90မြောက်နေ့ဖြစ်ပါတယ်။ဒီနေ့မှာတရုတ်သမ္မတရှီကျင်းပင်ကဟောင်ကောင်မကာအိုတို့ရဲ့တနိုင်ငံစနစ်နှမျိုးပုံစံကိုဆက်လက်ကျင့်သုံးမှာဖြစ်ပြီးထိုင်ဝမ်ပါဝင်တဲ့တရုတ်နိုင်ငံတစည်းတလုံးနဲ့ဖြစ်ဖို့တိုက်ပွဲဝင်သွားမယ်လို့အခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောသွားပါတယ်။ဒီနေ့တနေ့ထဲမှာပဲဟောင်ကောင်စန္ဒပြသူတွေကလည်းဟောင်ကောင်ပေါ်အုပ်ချုပ်ရေးအာဏာပိုတင်းကျပ်လာတဲ့တရုတ်ပြည်မာကြီးအပေါ်ဆက်လက်အာခံစန္ဒပြနေကြပြီးလွတ်လပ်ခွင့်ပိုရရေးတောင်းဆိုနေခဲ့ပါတယ်။ VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုအခြေခံပြီးကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
တရုတ်ပြည်သူ့သမ္မတနိုင်ငံထူထောင်ချင်းနှစ်ပတ်လည်နေ့အခမ်းအနားမှာတရုတ်ပြည်သူ့လက်မြောက်ရေးတပ်မတော်တပ်ဖွဲ့ဝင်တပေါင်းခွဲပါဝင်အင်အားပြခဲ့ကြသလိုစစ်လေရင်တွေဖြတ်ကျော်ပြန်တန်းတာအရသားတွေကတောက်ပတဲ့အဝတ်အစားတွေဝတ်ပြီးချီတက်ဖြော်ပြတာတွေလည်းပါဝင်ခဲ့ပါတယ်ဒီအခမ်းအနားမှာတရုတ်သမ္မတရှီဂျင်ပင်ကမော်စီတုံးဝစ်စင်လေးရှိတဲ့အင်ဂျီကိုဝတ်ပြီးတပ်သားတွေရှေ့မှောက်ဘုရှုခံပြတဲ့နောက်မှာမိန့်ခွန်းတရပြောကြခဲ့ပါတယ်
။没有任何力量能够撼动
ဘယ်သူကမှတရုတ်နိုင်ငံရဲ့အစင်အတန်းကိုပြက်ပြောင်းအောင်လုပ်လို့မရသလိုတရုတ်ပြည်သူတွေနဲ့နိုင်ငံတော်ကြီးရှေ့ကိုတက်လှမ်းနေတာကိုလည်းဘယ်သူကမှရက်တက်မပြစ်နိုင်ပါဘူး
။ဒါပြင်တရုတ်နိုင်ငံတစည်းတလုံးနဲ့ဖြစ်ရေးကိုလည်းသူကအခုလိုဆက်ပြောပါတယ်
။澳门长期繁荣
ဟောင်ကောင်မှာရေရှည်တည်မြဲတဲ့တည်ငြိမ်မှုနဲ့ကြီးပွားချမ်းသာမှုတွေကိုတရုတ်ပြည်မကြီးအနေနဲ့ထိမ့်သိမ်းသွားရမှာဖြစ်ပါတယ်။ထိုင်ဝမ်ပါဝင်တရုတ်ပြည်လုံးပြန်လည်ပေါင်းစည်းရေးကိုကြိုးပမ်းသွားရပါမယ်
။တရုတ်ပြည်မကြီးမှာကွန်မြူနစ်ပါတီအုပ်ချုပ်မှုအနှစ်90ပြည့်မြောက်အခမ်းအနားကျင်းပနေစဉ်တရုတ်နိုင်ငံတစည်းတလုံးနဲ့ဖြစ်ရေးသမရရှိကပြောကြားနေတော့မှာပဲဟောင်ကောင်ကစန္ဒပြသူတွေကတော့သူတို့အပေါ်ဗဟုအစိုးရကတင်းတင်းကြပ်ကြပ်အုပ်ချုပ်ဖို့စ조사နေတယ်ဆိုတဲ့အမြင်နဲ့စန္ဒပြပွဲတွေကိုပိတ်ပင်ထားတဲ့ကြားကဆက်လက်ပြုလုပ်ခဲ့ကြပါတယ်။စန္ဒပြသူတွေကတယောက်ဖြစ်တဲ့ Hong Kong Democrat Party ခေါင်းဆောင်ဟောင်း Albert Ho ကလွတ်လပ်ခွင့်ကိုထိန်းသိမ်းလိုတယ်လို့အခုလိုပြောပါတယ်
။ For many of us who treasure freedom, who uphold human dignity and fight for democracy, we said
ဒီကုန်တိခါကိုတင်းတင်းမှုနဲ့ဒီမိုကရေစီစနစ်ကိုအားပေးဖို့အတွက်လွတ်လပ်မှုကိုကျွန်တော်တို့တွေတံပိုးထားပါတယ်။ပ ီသူတွေနဲ့ရဲဘော်ရဲဘက်တွေအတွက်ဝန်နဲ့နေရပါတယ်လို့ကျွန်တော်တို့ပြောကြပါတယ်ဒီမိုကရေစီနဲ့လွတ်လပ်စွာပြောဆိုခွင့်အတွက်တောင်းဆိုမှုကိုကျွန်တော်တို့စန္ဒပြင်းပြင်းနဲ့ဖော်ထုတ်ပြသရမှာဖြစ်ပါတယ်ဒီအတွက်ကျွန်တော်တို့တာဝန်ယူဖို့အသင့်ပြင်ထားပါတယ်ဟောင်ကောင်ပြည်သူတွေကလည်းထောက်ခံမယ်လို့ထင်ပါတယ်
ဟောင်ကောင်တာဝန်ရှိသူတွေကတရုတ်အမျိုးသားနဲ့အထိမ်းအမှတ်အဖြစ်တရုတ်နိုင်ငံအလံကိုလွှင့်ထူတဲ့အခမ်းအနားကိုကျင်းပခဲ့ပေမယ့်မကြခင်မှာပဲအဆောက်အုံအတွင်းကိုပြောင်းရွှေ့လွှင့်ထူခဲ့ရပါတယ်မီရှူမီပန်ပြုလုပ်မဲ့အစီအစဉ်ကိုလည်းဖျက်သိမ်းခဲ့ပါတယ်ဟောင်ကောင်ကတက်ကြွလူရှားသူတွေဟာအနောက်ရှက်ပေးတဲ့ဒီလန်းတွေကိုပုံမိုကျင့်သုံးလာရမှာလောင်စာဘုံအုံပြတဲ့တဲ့တွေလည်းထွက်ပေါ်လာခဲ့ပါတယ်။တစ်ချိန်တည်းမှာပဲရဲတပ်ဖွဲ့ကလည်းမြေယူဘုံတွေမိသားပိုက်တွေအုံပြပြီးစစ်နပြပွဲတွေကိုဖြိုခွင်းခဲ့ပါတယ်။အင်္ဂါနေ့မှာတော့ရဲတပ်ဖွဲ့ကပြစ်ခတ်လို့စစ်နပြလူငယ်တူဆေးရုံကိုရောက်ရှိခဲ့ပြီးစွန့်ရင်ရတဲ့အခြေအနေမှာရှိနေခဲ့ပါတယ်။လက်ရှိနှစ်ဖက်အကြားအခြေအနေတင်းမာနေမှုအပေါ်ဝါရှင်တန်အခြေစိုက် Brookings Institute က Richard Bush ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် Hardliners say look we have no choice Hong Kong slipping out of our control because of these terrorists
ဟောင်ကောင်မှာဒီမိုကရေစီလူလားသူတွေကသူတို့ဘက်မှာရွေးစရာမရှိဘူးပြန်တိုက်ရုံပဲရှိတယ်လို့ပြောကြပါလိမ့်မယ်တရုတ်ဘက်ကသဘောထားတင်းမာသူတွေကလည်းပဲဟောင်ကောင်မှာအကြမ်းဖက်သူတွေကြောင့်ထိ ंछ ုပ်လို့မရတော့ဘူးရွေးစရာလမ်းမရှိတော့ဘူးသွားပြီးနှိမ်နှင်းရဖို့ပဲရှိမယ်လို့ပြောကြမှာဖြစ်ပါတယ
်အခုလိုတရုတ်ပြည်မှာကြီးကအာဏာကိုတင်းကျပ်ဖို့ကြိုးစားလာတဲ့အခြေအနေနဲ့ဟောင်ကောင်ကအခန့်ဆန္ဒပြမှုအခြေအနေတွေလက်ခဲတက်လက်ဖြစ်နေစမှာပဲဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအကြားအကြမ်းဖက်တုတ်ပြန်နေကြတာကြောင့်အခြေအနေပုံပုံတင်းမာလာမှာဖြစ်တယ်လို့ပြည်ပောဆောင်တဲ့လိုက်လျောမှုတွေရရှိဖို့အရေးလဲဝေးကွာသွားနိုင်ကြောင်းပါခင်ဗျာ
ကိုရမင်းထုံးပြောပြသွားတာပါရှင်။အခုမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဆွန့်လွှတ်ရေးအလားလာဘက်ကိုလည်းကြည့်ကြရအောင်ပါ။မြောက်ကိုရီးယားကစန္ဒအလျောက်နျူကလ িয়ার လက်နက်ဆွန့်လွှတ်တာမျိုးဘယ်တော့မှလုပ်မှာမဟုတ်ဘူးလို့အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘော်ဒန်ကပြောပါရယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာနျူကလ িয়ার လက်နက်တွေပြစ်ခတ်နိုင်စွမ်းကိုဆက်လက်ထိန်းထားနိုင်ဖို့အစွမ်းကုန်စ조사လိမ့်မယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးဟောင်းဘော်ဒန်ကသမ္မတဒေါ်နယ်ထရမ့်အစိုးရရဲ့အဖွဲ့ဝင်ဖြစ်ကနှုတ်ထွက်ခဲ့ပြီးတဲ့နောက်ပထမဆုံးပြောတဲ့မိန့်ခေါ်မှာပြောသွားခဲ့တာပါ။အမေရိကန်ရဲ့ရန်ဆောင်မှုကြောင့်ဒေသရင်းအခြေအနေတွေနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေတန့်သွားစေတယ်လို့မြောက်ကိုရီးယားကိုယ်စားလှယ်ကကုလသမဂ္ဂထရီညီလာခံမှဆွတ်ဆွဲပြောဆိုမှုနဲ့တိုက်တိုက်ဆိုင်ဆိုင်ပဲဂျွန်ဘော်ဒန်ကလည်းအခုလိုပြောခဲ့တာပါ။ VOA သတင်းတောက်စလာတီကဟုတ်ကဲ့သတင်းဆောင်ပါကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်
။မြောက်ကိုရီးယားဘက်ကနျူကလ িয়ার အစီအစဉ်တွေမဖျက်သိမ်းရင်ပြင်းထန်တဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုချက်မှတ်ဖို့အမေရိကန်ကထောက်ခံထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့သူနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကြားပုဂ္ဂိုလ်ရေးခင်မင်းမှုကိုအမှုန့်တင်ပြောဆိုပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။အမေရိကန်ဘက်ကနိုင်ငံရေးအရာရောစီးရေးအရာပါရန်ဆမှုတွေကြောင့်လို့မြောက်ကိုရီးယားကပြောဆိုပြီးဒီလောက်ရက်တွေကြောင့်တိုးတက်မှုမရတာလို့လည်းပြောသွားပါတယ်။ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားကိုယ်စားလှယ်ကင်ဆုံကကိုရီးယားဘာသာစကားနဲ့အခုလိုပြောပါတယ်။
It depends on the US whether our negotiations
စစ်သက်ပြည်နိုင်မှုတွေကအခွင့်အလမ်းတစ်ခုဖြစ်လာမလား။ဒါမှမဟုတ်လည်းပဋိပက္ခတွေကိုအချိန်မြင့်သွားမဲ့အခိုက်အတန့်ဖြစ်စေမလားဆိုတာကအမေရိကန်ပေါ်မှာပဲပူတည်နေပါတယ်
။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘော်တန်ကတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဆွန့်လွတ်ဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်
။ Think the strategic decision that Kim Jong-un is operating
Kim Jong-un အနေနဲ့မဟာဗျူဟာမြောက်ဆုံးဖြတ်လုပ်ကိုင်နေတာကနျူကလ িয়ার လက်နက်ဆဲဆောင်ပစ်ခတ်နိုင်စွမ်းကိုထိန်းထားနိုင်ဖို့နဲ့နောက်ထပ်နျူကလ িয়ার ဆန့်စင်မှုလုပ်ဖို့အတွက်ဘာမှဆိုလုပ်ဖို့ပါပဲ။နိုင်ငံကဒဏ်ခတ်မှုကိုဆက်ဆံအောင်ကြိုးစားလာနေပါတယ်။သူ့ဘက်ကအလျှော့ပေးလိုက်လျှော့တာမျိုးလုပ်လာနိုင်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေအရဆိုရင်တော့သူ့အနေနဲ့ဆန္ဒအလျောက်နျူကလ িয়ার လက်နက်ဆွန့်လွှတ်ရေးကိုဘယ်တော့မှလုပ်မှာမဟုတ်ပါဘူး
။မြောက်ကိုရီးယားဘက်ကဒီနှစ်အတွင်းဒုံးကျည်စမ်းသပ်မှုတွေဇက်တိုက်လုပ်ခဲ့တာပါ။ဒါပေမဲ့2018ခုနှစ်စက်တင်ဘာလနောက်ပိုင်းမှာနျူကလ িয়ার စမ်းသပ်မှုထပ်မလုပ်ပါဘူး။ဒီအချက်ကိုသမ္မတထရန့်ကချီးကျူးပေမဲ့သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းဘော်တန်ကတော့ဒါကကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ပြောပါတယ
်။ One reason, one very good, very troubling reason why there's no more testing.
လောလောဆယ်အခြေအနေမှာဘာကြောင့်နျူကလ িয়ার ဆန္ဒမှုတွေဒါမှမဟုတ်လဲတာဝေးပစ်ဒုံးကျည်တွေဆန္ဒတာမလုပ်ဘူးလဲဆိုတဲ့ကိစ္စမှာသိကောင်းတဲ့စိုးရင်ပွဲဟာအကြောင်းတစ်ခုကတော့ဘယ်လိုပဲဖြစ်ဖြစ်ဆန္ဒမှုတွေကိုအဆုံးသတ်ပြီးနျူကလ িয়ার ထိပ်ဖူးတွေနဲ့တဝိပ္ပဒုံကြီးရထုတ်လုပ်နိုင်တယ်ဆိုတဲ့ထင်ကားချက်ရှိနေခြင်းပါပဲ ဒါဟာအာရဇံမကောင်းပဲစိုးရင်ရကောင်းတဲ့လက္ခဏာဖြစ်ပါတယ်
။မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်တွေရှိခွင့်ပေးထားတာကလက်သင့်မခံနိုင်စရာဖြစ်တယ်လို့လည်းဘော်တန်ကပြောပါတယ်
။ If you believe and you may not that it is unacceptable.
ယုံကြည်သည်ဖြစ်စေမယုံကြည်သည်ဖြစ်စေမြောက်ကိုရီးယားနျူကလ িয়ার လက်နက်တွေပိုင်ဆိုင်သွားမဲ့အရေးကလက်မခံနိုင်စရာဖြစ်ပြီးတချင်ချင်းမှာစစ်တပ်ကိုစဉ်းစားလာရပါလိမ့်မယ်
။စစ်တပ်ကိုအသုံးပြုဖို့အရေးကသမရထရန်ရှောင်ရှားတဲ့အချက်တစ်ခုပါ။မြောက်ကိုရီးယား၊အီရန်နဲ့တခြားအရေးကိစ္စတို့မှာသဘောထားကွဲပြားမှုတွေကိုထောက်ပြပြီးပြီးခဲ့တဲ့လတုန်းကပဲလုံခြုံရေးအကြံပေးဘော်တန်ကိုသမရထရန်ကရာဒုကဖယ်ရှားလိုက်ပြီးသူ့နေရာမှာတစားကန်အရေးစိစံညီနိုင်သူရောဘတ်အိုဘရိုင်ယန်ကိုအစားထိုးခန့်အပ်ထားပါတယ်ရှင်။
မတင်ခိထိုက်ပြပြသွားတာပါရှင်ဒေတာရင်းတရင်တွေနဲ့အတူအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေဘက်ကိုလည်းအလှည့်ပေးကြပါလေရှင်ရိုဟင်ဂျာဒုက္ခသည်စခန်းအလုံးမှာတန်ဆူချိုးကာယံမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ဟာထိမ့်သိမ်းရေးစခန်းတွေမှာချုပ်နှောင်ထားတဲ့ပုံစံမျိုးဖြစ်နေလို့ဒီအစီအစဉ်ကိုရပ်တန့်ဖို့နယူးယောက်အခြေစိုက် HRW လူခွင့်ရေးဆောင်ကြီးရေးဖွဲ့ကမနေ့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်ဒုက္ခသည်တွေသွာလာရေးပုံမှုခက်ခဲလာစီမှာဖြစ်လို့အခက်အခဲတွေပိုးပြီးတော့ရင်ဆိုင်လာရမှာကိုဆိုရင်တဲ့အကြောင်းကိုလည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာတဦးကပြောပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံတင်ပြပေးမှာပါရှင်
ဘင်္ဂလားဒေ့ရှ်ကောက်ဆက်စ်ဘဇားမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့ပတ်ပတ်လည်မှာတန်ဆူးကျိုးတွေကာယံပြီးလုံခြုံရေးကင်းဆောက်မျှော်စင်တွေတည်ဆောက်ဖို့ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကအတိအကျညွှန်ကြားထားကြောင်းပြည်ထောင်ဝန်ကြီးအဆဒူစမန်ခန်ကစက်တင်ဘာလ26ရက်နေ့မှာကြေညာခဲ့တာပါဒီအစီအစဉ်ဟာဒုက္ခသည်တွေရဲ့လွတ်လပ်စွာသွာလာခွင့်ကိုချိုးဖောက်ရာရောက်တယ်လို့အင်ကာနေကထုတ်ပြန်တဲ့ HRW လူခွင့်ရေးဆောင်ကြီးအဖွဲ့ကြီးရဲ့ကြေညာချက်မှာဝေဖန်ထားပါတယ်ဒုက္ခသည်တွေကိုအကာအကွယ်ပေးမဲ့စားတန်ဆူးကျိုးခတ်ပြီးထိမ့်သိမ်းရေးစခန်းလိုထားမဲ့ကိစ္စဟာလက်ခံနိုင်ပွဲမရှိဘူးလို့ HRW အာရှရေးရာတာဝန်ခံ Brett Adams က VOE ကိုပြောပါတယ
် The Bangladesh government is rightly concerned about problems of criminality there is some criminality in any group of a million people there will be
ဒုက္ခသည်စခန်းတွေမှာရာဇဝတ်မှုကျူးလွန်မှုတွေရာဇဝတ်ကိုင်းအုပ်စုတွေနဲ့ပတ်သက်လို့မြန်မာ့အစိုးရအနေနဲ့စိုးရိမ်ရမယ်ဆိုတာမှန်ပါတယ်အဲ့ဒီနေရာတွေမှာလည်းရာဇဝတ်ပြစ်မှုကျူးလွန်မဲ့သူတွေရှိပါလိမ့်မယ်။မြန်မာပြည်ဆိုရအနေနဲ့အဲ့ဒီမှာရှိတဲ့ဒေသခံအတိုင်းအဝိုင်းကိုကောင်းမွန်လုံခြုံမှုတွေရှိစေချင်ပါပါ။အခုလိုတိတ်နေချေတဲ့မြန်မာနိုင်ငံကဒုက္ခသည်တွေကသူတို့ရဲ့သဘာဝအရင်းမြစ်တွေကိုသုံးစွဲနေတာကိုလည်းသူတို့စိုးရိမ်ကြပါတယ်။ဒါပေမဲ့ဒုက္ခသည်တွေကိုတန်ဆူးကျိုးတွေခတ်ပြီးလုံခြုံရေးပြည်စင်တွေနဲ့ထိန်းသိမ်းစကားလိုမျိုးထားမဲ့ကိစ္စကတော့အဖြေမဟုတ်ပါဘူး။အဖြေကတော့ညှဉ်းပန်းရာမျိုးမရောက်တဲ့အခြေအနေမျိုးကိုပံ့ပိုးပေးရမှာဖြစ်ပါတယ်
။လူတွေကိုလွတ်လပ်စွာသွာလာခွင့်ပေးတာအသက်မွေးဝမ်းကြောင်းခွင့်ပြုတာစတဲ့ကိစ္စရပ်ပြီးလှုပ်ဆောင်သင့်တယ်လို့ Brett Adams ကပြောပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့တန်ဆီးကျိုးကာယံမဲ့အစီအစဉ်ကိုရပ်ဆိုင်ဖို့ HRW အနေနဲ့ပြင်းပြင်းထန်ထန်တိုက်တွန်းကြောင်းသူကအခုလိုပြောပါတယ
်။ We're really urging the Bangladeshi government to change its mind. Don't go down.
ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူတို့ရဲ့စဉ်းစားချက်ကိုပြောင်းလဲဖို့ကျွန်တော်တို့တိုက်တွန်းနေပါတယ်။ဒီလမ်းကြောင်းကိုမသွားပါနဲ့။လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကြောင်းထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူတို့ကိုထိမ့်သိမ်းရေးချင်းစခန်းလိုမျိုးမှာထည့်ထားမဲ့လို့ရဟာတကယ်ဆိုးရွားလွန်ပါတယ်
။ဒါဆိုရင်ဒီရခိုင်ပြည်နယ်ကနေဒုက္ခသည်တွေအစုလိုက်ပြုံလိုက်ထွက်လာတော့ကလက်ခံခိုလုံခွင့်ပေးထားတဲ့အတွက်ဒီဝင်းကြီးချုပ်ရှေ့ခ်ဟာစီနာကိုနိုင်ငံတကာကဝိုင်းဝန်းချီးကျူးခဲ့တာဆိုတော့အခုလိုစိတ်ပြောင်းသွားတာဘာကြောင့်လဲလို့မြင်လဲရှင်း
Well they're very frustrated that we've still killed the Bangladesh government and they're very frustrated.
သူတို့လုံးလုံးကိုစိတ်နှောက်ရှက်ဖြစ်နေတာပါ။ကျွန်တော်တို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့စကားပြောပါရယ်။ဒုက္ခသည်တွေနေရပြန်ရေးအခြေအနေတွေကိုမြန်မာစစ်တပ်နဲ့မြန်မာအစိုးရကဖန်တီးပေးမယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကမျှော်လင့်ထားတာပါ။ဒါပေမဲ့ပြဿနာကမြန်မာဘက်ကစခဲ့တာပါ။ဒီပြဿနာအတွက်ဘင်္ဂလားဒေ့ရှ်မှာတာဝန်မရှိပါဘူး။အဲ့ဒီမှာတည်းနှစ်ဖက်ဖြေရှင်းမရဖြစ်နေပြီးဘင်္ဂလားဒေ့ရှ်ဘက်မြန်မာအစိုးရကဖိအားအမြင့်ဆုံးပေးနိုင်ဖို့ကြိုးစားခဲ့ပါရယ်။ဒါပေမဲ့ပြဿနာကမြန်မာအစိုးရကတော့ဂယူးမဆိုင်ပါဘူး။ဒါကြောင့်လဲဘင်္ဂလားဒေ့ရှ်ကတရုတ်ထီတောင်သွားခဲ့ပြီးမြန်မာကိုဖိအားပေးဖို့အကူအညီတောင်းခဲ့တာပါ
။စက်တင်ဘာလ4ရက်နေ့ကဘင်္ဂလားဒေ့ရှ်လွှတ်တော်ရဲ့အမြဲတမ်းကော်မတီကနေဒုက္ခသည်စခန်းတွေတဝိုက်လုံခြုံရေးအရတန်ဆူးကျိုးတွေကာယံတိစောက်ဖို့အကြံပြုခဲ့ပါတယ်။ဒုက္ခသည်တွေစခန်းတွေကတဦးတယောက်မှအပြင်းမထွက်ရအောင်နဲ့အပြင်ကနေဒုက္ခသည်စခန်းတွေထဲဝင်လို့မရအောင်တားဆီးဖို့ဖြစ်တယ်လို့လည်းလွှတ်တော်ကော်မတီကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့အာနာပိုင်တွေဘက်ကဒုက္ခသည်တွေကိုအကြောင်းကြားခြင်းမရှိခဲ့ဘူးလို့ကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ဦးမောင်မောင်က VOE ကိုပြောပါတယ
်။ဒါပေမဲ့သတင်းမီဒီယာတွေမှာလည်းကျွန်တော်ဖော်ရတယ်။ဒီမှာသူတို့သတင်းမီဒီယာတွေမှာမိဒါအတိုင်းပါပဲသူတို့ကဒီမှာ ဒီကျန်စီရကာဖို့ပြစမှာသူတို့အဓိကဘင်္ဂလားဒေ့ရှ်နိုင်ငံစစ်သားတွေကိုတာဝန်ရှာဖွေလိုက်တယ်လို့ကျွန်တော်တို့သိရပါတယ
်အခုလိုတန်ဆူကျိုးခတ်မဲ့အစီအစဉ်ဟာဒုက္ခတဲ့စခန်းတွေထဲမှာနေထိုင်ကြတဲ့မိဘဆွေမျိုးမိသားစုတွေကြားဆက်သွယ်ရေးနဲ့ကျန်းမာရေးလူမှုရေးကိစ္စရပ်တွေမှာအခက်အခဲတွေပိုးပြီးကြုံလာရမယ့်အခြေအနေကိုစိုးရိမ်မိကြောင်းဥမ္မောင်မောင်ကပြောပါတယ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခတဲ့စခန်းတွေမှာရာဇဝတ်ကျူးလွန်မှုတွေရာဇဝတ်ဂိုင်းတွေပိုးပြီးများလာတဲ့အခြေအနေကိုထိန်းချုပ်ဖို့စက်တင်ဘာလ9ရက်နေ့ကစပြီး 3G နဲ့ 4G အင်တာနက်လိုင်းဝန်ဆောင်မှုတွေကိုဘင်္ဂလားဒေ့ရှ်အစိုးရကပိတ်ပစ်ခဲ့ပြီးတဲ့နောက်တန်ဆီးကျိုးခတ်မဲ့အစီအစဉ်ကိုကျင်းပခဲ့တာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့စစ်စစ်ပြီးသားဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့အသင့်ဖြစ်နေကြောင်းပြောဆိုထားပေမယ့်သူတို့ဌာနေပြန်ရေးအစီအစဉ်မှာနိုင်ငံသားဖြစ်ခွင့်ဆိုင်ရာတောင်းဆိုချက်တွေကိုမြန်မာအစိုးရဘက်ကလိုက်လျောဖို့လိုကြောင်းဒုက္ခသည်တွေဘက်ကလည်းတောင်းဆိုထားပါတယ်ရှင
်မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်အခုတခါလဲအင်ဒီဂျင်ထိုင်းနိုင်ငံအတွင်းမှာမူရစ်စိတ်ကြွဈေးတွေအလုံးရင်နဲ့ဖန်ဆီးရမိနေတဲ့အကြောင်းကိုပြောပြအောင်ပါထိုင်းမြန်မာနယ်စပ်မှာကာလတန်ဖိုးထိုင်းဘတ်ငွေတန်400အမေရိကန်ဒေါ်လာနဲ့တွက်ရင်ဒေါ်လာ73သန်းကျော်တန်ဖိုးရှိတဲ့စိတ်ကြွဈေးအလုံးရေ2သန်းနီးပါးကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးမိခဲ့ပါတယ်။ချင်းရိုင်ခရိုင်နဲ့ဖစ်စနုလွတ်ခရိုင်ချင်ပူရီခရိုင်တွေကနေဒီစိတ်ကြွဈေးတွေဖမ်းဆီးရခဲ့တာဖြစ်တဲ့အကြောင်းအောက်တိုဘာ1ရက်နေ့စွဲနဲ့သတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
အခုရက်ပိုင်းတွင်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်နယ်စပ်ကနေပုံစံမျိုးစုံနဲ့ဝင်ရောက်လာနေတဲ့စိတ်ကြွဈေးပြောင်းပေါင်းတန်းတဲ့ချီရှိပြီးတရားခံတွေနဲ့အတူဖမ်းမိခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မှာတော့ပုံစံမျိုးစုံနဲ့စိတ်ကြွဈေးတွေဝင်ရောက်လာရမှာနယ်စပ်စစ်စေးရေးဂိတ်နဲ့ပစ္စနုလုတ်ခရိုင်ချွန်ဘူရီခရိုင်တွေအထိပါဇက်တိုက်ဖမ်းမိခဲ့တာပါချင်းရိုင်ခရိုင်မဲဆိုင်နယ်စပ်ကိတ်ကနေစိတ်ကြွဈေးပြား၄သိန်းကိုလူမှုကယ်ဆယ်ရေးလူနာတင်ကားနဲ့ပေးဆောင်လာပြီးနယ်စပ်ကိတ်ကိုဖျက်ဖို့ကြိုးစားခဲ့တဲ့မူးယစ်မှောက်ခုကူသမားတွေကိုလည်းဖမ်းဆီးနိုင်ခဲ့တာပါခီးတဲ့တင်ရင်နေနဲ့စိတ်ကြွဈေးတွေတဲလာနေသလိုထိုင်းမြန်မာနယ်စပ်ကနေဝင်လာတဲ့ပစ္စည်းထည့်တဲ့လက်ဆွဲချင်းလောင်းတွေကိုနှစ်ထပ်လုထားပြီးအတွင်းမှာစိတ်ကြွဈေးတွေတဲလာတာကိုလည်းနယ်စပ်စစ်စေးရေးဂိတ်တွေကရှာဖွေဖမ်းဆီးနိုင်ခဲ့ပါတယ်စက်တင်ဘာလ30ရက်နေ့တုန်းကတော့ပစ္စနုလုတ်ခရိုင်မှာစိတ်ကြွဈေးပြား၅သိန်းတဲဆောင်လာတဲ့ကားကိုရဲတွေကဖမ်းဆီးခဲ့တာပါချွန်ပူရီခရိုင်ပတ္တယာမြို့နယ်ထဲမှာလည်းရဲတွေကအသွင်ဆောင်ပြီးမူးယစ်စေဝါသမားတွေကိုဖော်ထုတ်ဖမ်းဆီးခဲ့ပါတယ်ပတ္တယာမြို့နယ်ပါဝင်၄မြို့နယ်ထဲမှာမူးယစ်စေဝါရောင်းဝယ်သူဂိုင်းဝယ်9ဦးကိုဖမ်းဆီးနိုင်ခဲ့ပြီးစိတ်ကြွဈေးတွေအများအပြားဖမ်းမိခဲ့တာဖြစ်ကြောင်းအမှတ်ညစ်ဒေသရဲမှူးမွန်ထရီကအခုလိုပြောဆိုသွားပါတယ
်มีเครือข่ายรายใหญ่ที่ของไอซ์1กิโลกรัมครับยาบ้า1เม็ดนะครับที่ตัวเมืองกระทรวงทัพเรือ
အခုရက်ပိုင်းတွင်အများဆုံးဖမ်းမိတာကတော့နိုင်ငံသားသားတွေအများဆုံးလာရောက်နေတဲ့ပတ္တယာမြို့နယ်ထဲမှာပါရဲတွေကအသွင်ဆောင်ပြီးမူးယစ်ဈေးဝယ်ယူခဲ့ရမှာမူးယစ်ခိုင်းဝင်9ဦးနဲ့စိတ်ကြွဈေး9သိန်း9တောင်းဖမ်းမိခဲ့တယ်ဆိုပြီးထိုင်းအနာပိုင်းတွေကသတင်းစာရှင်းလင်းပွဲလုပ်သွားခဲ့ပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေလာနေတဲ့စိတ်ကြွဈေးတွေကိုဇက်တိုက်နှိမ်နှင်းနေပေမဲ့2019ခုနှစ်ထဲမှာပဲစိတ်ကြွဈေးပြားအလုံးရေတန်ပေါင်း900ကျော်ဖမ်းမိခဲ့တယ်ဆိုပြီးပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းအနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမှပြောပြသွားတာပါရှင်။ကျမတို့ VR ကိုအီးမေးလ်ကနေတစင်ဝေဖန်ကြံပြုလို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာတိုင်းလိပ်စာကတော့ VOA American တက်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုင်းကြီးစာတိုင်းတက်တာမှ855ဖြစ်ပါတယ်ရှင်။
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းကီလိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Barbies News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက် American Indian အသုံးအင်္ဂလိပ်သင်ခန်းစာနဲ့အင်္ဂါညတိုက်ရိုက်လေလံပြန်လည်ဆွေးနွေးခန်းအစီအစဉ်မှာတော့
NLD အစိုးရအနေနဲ့2008ဖွဲ့စည်းပုံပြေဆွေးရေးကိုလွတ်တော်ကနေမဖြစ်မနေကြိုးပမ်းနေချိန်မှာစစ်တပ်အနေနဲ့ဒါကိုဘယ်လိုကြော်လွှားတိုက်ချ
က်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီနဲ့ပတ်သက်လို့လက်ရှိ NLD အစိုးရသဘောထားနဲ့ကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စဆွေးနွေးထားကြတာကိုပြန်ပြီးတော့နားဆင်ကြရဖို့ရှိပါတယ်ရှင်ဒီလိုစီစဉ်နေကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်ဤတန်စင်နဲ့အတူကောက်နှုတ်တင်ပြပေးထားပါတယ်။နားဆင်ကြရအောင်ပါရှင်
။ဗိုလ်ချုပ်ဂျူနဲ့တောင်အောင်ဆန်းစုကြည်ကြားဆက်ဆံရေးအလံဝေးလာတဲ့ဆိုတဲ့ကောင်းစင်နဲ့ဘတ်တစ်လင်နာကရေးထားတာကို asiatimes.com မှာစက်တင်ဘာလ30ရက်နေ့မှာဖတ်ရပါတယ်။2020ရွေးကောက်ပွဲကြိုကာလမှာစစ်ဖက်နဲ့အရက်ဖက်ဆက်ဆံရေးယူရင်းလာရလို့ဆိုပါတယ်။ဒီမိုကရေစီတိုးတက်ဖို့အတွက် 2008 ဖွဲ့စည်းပုံခြေကံဥပဒေပြည်စည်းရေးကို NLD ကတောင်းဆိုခဲ့နေချိန်မှာပဲတမရော်ဘက်ကအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီ NDSC ကိုအာဏာပိုရှိစေမယ့်ဥပဒေမူကြမ်းကိုလွှတ်တော်မှာလဲမကြသေးခင်ကတင့်သွင်းခဲ့တယ်လို့တိုက်ရိုက်သွေးသားတော်ဆက်သူကနိုင်ငံသားနိုင်ငံသားအဖြစ်ခံယူထားရင်ဘိုးဆိုးရဝင်ကြီးရာထူးကြီးကိုလက်ခံလို့မရဘူးဆိုတဲ့မူကြမ်းကိုတင်သွင်းခဲ့တာကြောင့်အမေရိကန်နဲ့ပြည်ထောင်နိုင်ငံသားခံယူထားတဲ့တားနှစ်ယောက်ရဲ့မိခင်ဒေါ်ဆန်းစုကြည်က2020ရွေးကောက်ပွဲနောက်ဆက်တွဲအစိုးရနေရာမှာအဓိကနေရာမှာပါဝင်လို့မရအောင်စစ်တပ်ကတမင်အကွက်ဆင်လာလို့ဆိုပါတယ်။တချိန်ကတော့ဒေါ်ဆန်းစုကြည်ရဲ့မျက်နှာထောက်ပြီးတော့မြန်မာနိုင်ငံပေါ်ဖိအားသိမ်းမပေးခဲ့တဲ့နိုင်ငံတကာအတိုင်းဝန်းကအခုတော့ရိုဟင်ဂျာမွတ်စလင်အရေးမှာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့လုပ်ရည်တွေပေါ်မှာဝေဖန်ခြင်းမရှိတဲ့အတွက်ဒေါ်ဆန်းစုကြည်ကိုရှုံချနေရကြောင်းစစ်တပ်ရဲ့စိုးမွေကိုဝေမျှနေရတယ်လို့ဆိုပါတယ်။တရုတ်ပေါ်ဒေါ်ဆန်းစုကြည်အားကိုးလာတဲ့အပေါ်တက်မတော်ကစိုးရင်ပေါ်ရတယ်လို့လည်းဆိုပါတယ်။ဒါကြောင့်လည်းအနောက်နိုင်ငံတွေကလွှမ်းမိုးမှုအခြေဆက်မိအောင်ပြန်ပြီးတော့ကြိုးစားနေပြီးတော့ဒါမှလည်းမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာအပေါ်တရုတ်ဩဇာလွှမ်းမှုရောလာမှာလို့တက်မတော်ကတွက်ဆရတဲ့အကြောင်းဆောင်းပါရှင်ကဆိုပါတယ်။ရွန်ဂျာပြည်ပခါတဲ့ရင်ကြောင့်နောက်ဆုတ်သွားတဲ့အနောက်နိုင်ငံတွေကယင်းနိမ့်မြုံနယ်သူတွေရဲ့နေရာမှာတရုတ်ရဲ့ချင်းွေကုန်းသွယ်ရေးနဲ့ယင်းနိမ့်မြုံနယ်မှုတွေဝင်လာတယ်လို့ကရသမကစီဝေးပွဲတွေမှာလည်းတရုတ်ကမြန်မာဘက်ကထောက်ခံပေးနေတယ်လို့ဆိုပါတယ်။ဒါကြောင့်လည်းတက်မတော်နဲ့အရသာဆွေးရကြသဘောထားမတိုက်ဆိုင်မှုတွေတိုးလာပြီးတော့2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးပွဲတွေစလာရင်ပို့ပြီးတော့တည်တာလာနိုင်မယ်လို့ဆိုပါတယ်။တိုင်းမဒေသတွေနဲ့မြို့ပြလူလက်တန်းစားတွေကြားမှာ NLG ပါတီအပေါ်မှာလူကြိုက်များမှုနေလာတယ်လို့ဆိုပါတယ်။တက်မတော်ကိုသဘောကျလွန်းလို့တော့မဟုတ်ပေမဲ့လည်းနိုင်ငံရေးအပြောင်းလဲလူကျင်တဲ့အတွက်တိုင်းဒေသပါတီတွေကတက်မတော်ရဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုထောက်ခံရင် NLG ပဲရှုံးရမှာလို့ဆိုပါတယ်။မကြသေးခင်တုန်းကပြည်ဦးလယ်မှာတိုက်ခိုက်မှုရှမ်းပြည်နယ်ရခိုင်ဒေသတွေမှာတိုက်ပွဲတွေပြင်းစလာတာတွေအပြင်စက်တင်ဘာလ26ရက်နေ့ကလည်းရန်ကုန်မန္တလေးနဲ့နေပြည်တော်နေရာတွေမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေဖြစ်လာမယ်လို့စစ်တပ်ကတတိပေးချက်ထွက်ပေါ်လာတာဟာတက်မတော်ကအာဏာသိမ်းနိုင်ဖို့လိုအပ်တဲ့ချက်တွေပေးနေတယ်လို့ဖြစ်နေတယ်လို့လည်းဆိုပါတယ်။2020နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုကြိုပြီးတော့ခံမနိုင်ဖို့စောတယ်ရဆိုပေမဲ့လည်းတိတ်ကြတာကတော့မြန်မာစစ်တပ်နဲ့အရက်ဖက်ဆက်ဆံရေးကလှိလင်းမြန်မြန်ဆွေးရလာနေပြီးတော့ရွေးကောက်ပွဲမတိုင်ခင်ကာလမှာနိုင်ငံရေးအာဏာတိုးပြီးတော့လွှမ်းမိုးနိုင်ဖို့တက်မတော်ကကြိုးစားနေရပဲဖြစ်တယ်လို့ဆောင်းပါရှင်ကရေးသားထားတာကိုမူရင်းအာပေါ်မပြတ်ကောက်နှုတ်တင်ဆက်လိုက်ရပါတယ်ရှင်။
မြန်မာပြည်ကတစ်တော်ပြုံးတီးမှုပြဿနာဆိုတဲ့ခေါင်းစဉ်နဲ့ Asia Dialogue မှာစောင်းပါရှင်ဝင်းမျိုးသူရေးထားတာကိုလည်းပြောပြချင်ပါတယ်။ကုလသမဂ္ဂစာနယ်ရေးခါနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့စီရင်စရာတွေအရမြန်မာနိုင်ငံမှာ2010ကနေ2015အတွင်းတစ်တော်ဧကပေါင်းတစ်ဒသမ3သန်းပျက်စီးသွားကြောင်းနဲ့ဒါဟာနိုင်ငံတွင်းစုစုပေါင်းတစ်ပင်တွေရဲ့နှစ်ရာခိုင်နှုန်းဆုံးရှုံးတာဖြစ်ကြောင်းဆိုပါတယ်။ဒီစီရင်ရမြန်မာနိုင်ငံဟာကမ္ဘာမှာဘရာဇီးနဲ့အင်ဒိုနီးရှားပြီးရင်တတိယမြောက်တစ်တော်ပြုံးတိမှုအများဆုံးနိုင်ငံဖြစ်ပါတယ်။1988ခုနှစ်စေအုပ်ချုပ်ရေးမတိုင်ခင်ကတစ်တော်ပြုံးတိမှုဟာ 3.25 ရာခိုင်နှုန်းသာရှိခဲ့ပြီးနောက်ပိုင်း10စုနှစ်တွင်မှာ
သစ်ဈေးကွက်ကိုပုဂ္ဂလိကပိုင်းဖွင့်ပေးလိုက်ပြီးတဲ့နောက်ပိုင်းနှစ်စဉ်တစ်တော်ပြုံးတိမှုဟာ 1.2% ထိခုန်တက်သွားခဲ့ကြောင်းရေးသားထားပါတယ်။နောက်ပိုင်းနှစ်တွေမှာလည်းစစ်တပ်အာဏာယူခဲ့တဲ့1988ကစလို့ထုံပိုင်းထုံပိုင်းတစ်တော်ပြုံးတိမှုနှုတ်မြင့်မာလာတာကိုတွေ့ရတယ်လို့ဆိုပါတယ်။မြမပြည်တွင်တော်ပြုံးရတဲ့အကြောင်းတွေထဲမှာတောင်ယာချက်ထွန်းတာထင်းခုတ်တာတွေဟာအဓိကအကြောင်းလို့အာဏာပိုင်တွေကပြောကြပေမဲ့ရက်ဖက်လူမှုအဖွဲ့တွေကတော့ဒေသရင်းရွာသားတွေတုံးဆွဲတဲ့ပမာဏကဘာမှမပြောပါတော့ပဲမြို့နယ်လူတန်းစားတွေအတွက်အဓိကဖြစ်စည်းဖို့ခုတ်ယူတဲ့ပမာဏကအဓိကဖြစ်တယ်လို့ခြေပကြပါတယ်မြို့ပြရဲ့အိမ်နဲ့စက်ရုံတွေအတွက်လောင်စာလိုအပ်ချက်တွေကိုရင်းနှံစီဒါမှမဟုတ်တခြားလောင်စာတွေကိုအစားထိုးသုံးကြမယ်ဆိုရင်တော်ပြုံးသက်သာမှဖြစ်ကြောင်းနဲ့ဒါဟာအမျိုးသားသစ်တော်ဆိုင်ရာမူဝါဒလည်းဖြစ်တယ်လို့ရေးသားထားပါတယ်ပြည်တွင်းစစ်နှစ်ရှည်နေတာကလည်းတော်ပြုံးရခြင်းအကြောင်းတစ်ရပ်ဖြစ်ပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါင်း20ကျော်နဲ့မြမအစိုးရစစ်တပ်တို့နှစ်ပေါင်း80ကျော်စစ်ဖြစ်နေခဲ့ပြီးတိုင်းရင်းသားအဖွဲ့တွေဟာသူတို့ရက်တရေအတွက်လိုအပ်တဲ့ငွေကိုတစ်ခုတ်ရောင်းတာနဲ့ဒေသအတွက်တယံဇာတတွေဖြစ်ကြတဲ့ကြောက်စိန်ရွှေနဲ့တပ်ထုတွေတူးဖော်ရောင်းချခြင်းအပြင်ရှာဖွေရယူကြပါတယ်2002ခုနှစ်2014ခုကြာကာလမှာအစိုးရထိန်းချုပ်တဲ့ area တွေမှာမွန်ကရင်နဲ့တနင်္သာရီစတဲ့တိုင်းရင်းသားတွေထိန်းချုပ်တဲ့ area တွေထက်ပိုပြီးတော့တစ်တော်ပြုံးတိမှုနှုံမြင့်မာလာတာကိုတွေ့ရပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေအများပြားလှုပ်ရှားနေတဲ့ရှမ်းပြည်နယ်မှာတော့တခြားဒေသတွေထက်တော်ပြုံးတဲ့နှုံပိုပြီးတော့မြင့်မာပါတယ်။မြမမြေဧရိယာအလုံးရဲ့30ရာခိုင်နှုန်းဟာတစ်တော်ဝင်ကြီးဌာနလက်အောက်မှာရှိပြီးတစ်တော်ဝင်ကြီးဌာနက2030မှာကမ္ဘာကြီးပူနွေးမှုကိုဟန်တာနိုင်ဖို့နိုင်ငံတော်အဆင့်သတ်မှတ်ပြီး40ရာခိုင်နှုန်းအထိတစ်တော်ဧရိယာတိုးမြင့်လာအောင်ဆောင်ရွက်ထားဖို့ရည်မှန်းထားကြောင်းလည်းဖော်ပြပါရှိပါတယ်အချုပ်ပြောရမယ်ဆိုရင်လူမှုနဲ့သဘာဝပတ်ဝန်းကျင်အကျိုးကိုမျှော်ကိုပြီးမြန်မာနိုင်ငံရဲ့အမျိုးသားသစ်တော်ထိန်းသိမ်းရေးဆိုင်ရာမူဝါဒကိုပြန်လည်သုံးသပ်သင့်ပြီးပြုပြင်သင့်တာတွေကိုပြုပြင်သင့်တဲ့အကြောင်းရေးသားထားတဲ့ဆောင်းပါးအပြည့်အစုံကိုတော့ Asia Dialogue မှာဖတ်ရှုနိုင်ပါတယ်ရှင်ခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
A case in point
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက A ကတစ်ခုCASE case ကဖြစ်ရတရား INN ကအထဲမှာဒါမှမဟုတ်ရှိနေတာပတ်သက်နေတာ POINT point ကအဓိပ္ပာယ်အမျိုးမျိုးရှိရမှာ noun နာမ်ဖြစ်သုံးရင်တော့အပြားအချွန်အစွန်အငူအဆင့်အမှတ်အချက်အလက်အစစ်စသဖြင့်လို့ဖြစ်ပါတယ် verb ကရိယာရဆိုရင်တော့ညွှန်းတာချွန်တာထောက်ပြတာစသဖြင့်လို့ဖြစ်ပါတယ်ဒါကြောင့်စကားတစ်ခုနဲ့တိုက်ရိုက်အဓိပ္ပာယ်ကဖြစ်ရတစ်ခုကိုထောက်ပြရရင်ပေါ့ဆိုတာပါပဲ idiom အဓိပ္ပာယ်ကလည်းစင်တူရိုးမှဖြစ်တယ်လို့ဆိုရမှာပါတစ်ခုခုအကြောင်းစကားပြောရမှာဥပမာဖြစ်ထောက်ပြရရင်တနည်းဒီအကြောင်းနဲ့ပတ်သက်လို့ပိုရှင်းနေအောင်ပြောရမယ်ဆိုတဲ့အဓိပ္ပာယ်မျိုးယူနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Smoking is dangerous to one's healthA case in point is my brother John, who smokes 2 packs a day. He has lung cancer, and the doctor says he won't live long.
Silly doctor, ha! Lu jamma yi dwe andye shi de surao, tete pi taup ya ya me sui, jano nyi John ha, tene silly nabu tau de. So gensa pi lu, tu ute ma shi ro bu lu le siyawe nga,သူကိုပြောထားလေလို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်အနားဆင်ကြည့်ကြရအောင်
။ Smoking is dangerous to one's health. A case in point is my brother John who smokes 2 packs a day. He has lung cancer and the doctor says he won't live long.
တခုခုအကြောင်းစကားပြောရမှာဥပမာဖြစ်ထောက်ပြရရင်တနည်းဒီအကြောင်းနဲ့ပတ်သက်လို့ပိုရှင်းနေအောင်ပြောရမယ်ဆိုတဲ့အဓိပ္ပာယ်မျိုးဆိုရင် idiom အသုံးရဘယ်လိုပြောမလဲ
A case in point
သို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Simon Nakin English သင်ခန်းစာကိုဒေါ်လာလာတန်စီစဉ်ပို့ချပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ကိုသားညုံစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့နားဆင်ကြရအောင်ပါရှင
်။ American နိုင်ငံရဲ့အကြောင်းသိကောင်းဆရာကိုကိုသိန်းထိုင်ယူကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်နဲ့အတူကိုသားညုံစီစဉ်နဲ့ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ NLD အစိုးရလက်ထက်ကာလုံရဲ့အခမ်းအနားပါကာလုံလို့ခေါ်ကြတဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီရဲ့အခမ်းအနားကိုချက်ထွင်ပြင်ဆင်ဖို့ဆိုပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအစိုးရချက်တွေလွှတ်တော်မှာရှိနေသလိုပဲလက်ရှိအစိုးရလက်ထက်မှာကာလုံမခေါ်နိုင်တဲ့အပေါ်မှာတက်မလို့ဘက်ကလည်းဝေဖန်ပြောဆိုတာတွေရှိနေပါတယ်ဒါကြောင့်မလို့မြူသားကောက်ွယ်နဲ့လူညွန်းကောင်စီနဲ့ပတ်သက်လို့လက်ရှိ NLD အစိုးရရဲ့သဘောထားနဲ့ဒီကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှုတ်ရှိပါတယ်။ပထမတူကတော့ပြည်သူ့ကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးမောင်မြင့်ဖြစ်ပါတယ်ခင်ဗျာ။နောက်တူကတော့ဒင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နှစ်ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဦးမောင်မြင့်ကိုဖိတ်ခေါ်ကြပါမယ်ခင်ဗျာ။ဦးမောင်မြင့်ကြားပါလားခင်ဗျာ။ကျွန်တော်အရင်ဆုံးမေးချင်တာကတော့ပြောရမယ်ဆိုလို့ရှိရင်ဒီကာလုံနဲ့ပတ်သက်လို့ပြင်ဆင်ရေးဆိုပြီးချက်ပေါ့နော်ကြံ့ခိုင်ရေးပါတီနဲ့တမ်ဘရိုဘက်ကနေပြီးတော့ဆူတင်သွင်းထားတာရှိပါတယ်အဓိကကျွန်တော်တို့သိထားရဲ့အချက်အရဆိုလို့ရှိရင်တော့ကာလုံကိုပုံမှန်ခေါ်ဖို့ရယ်နောက်တစ်ခုကလွှတ်တော်ဖျက်သိမ်းဖို့နိုင်ဖို့အတွက်ကာလုံကနေပြီးတော့အကြံပြုခွင့်ပေါ့နော်ဒီလိုဟာမျိုးတွေပါလာတယ်အဲ့တော့ကျွန်တော်သိချင်တာကဒီအဆိုပြုချက်ကဘလို့ရွေချက်နဲ့ပြုတာလဲဒါကတမ်ဘရိုရဲ့ခံကဏ္ဍကိုပိုပြီးတိုးချဲ့ခြင်းတဲ့သဘောလားဥမောင်မြင့်ရဲ့အမြင်အရင်ဆုံးသိချင်ပါတယ်ခင်ဗျ
ကျွန်တော်ဘူးဝင်လေးဝင်ခံရမယ်ဆိုလို့ရှိရင်တော့အဲ့လိုအဆိုပြုတယ်ဆိုတော့ကျွန်တော်မသိဘူးဗျ
အဲ့တော့ဒီအဆိုပြုတဲ့အပေါ်မှာကျွန်တော်သိထားလောက်ကြန့်ခိုင်ရေးပါတီကလည်းပါတယ်တမ်ဘရိုကလည်းပါတယ်အဲ့တော့ဒီအဆိုပြုနဲ့ပတ်သက်လို့ဥမောင်မြင့်ရဲ့သဘောထားဘလို့ရှိလဲခင်ဗျ
အဆိုပြုတဲ့ထဲမှာသူကလက်မှတ်ထိုးရတဲ့သူတွေရှိတာကိုလက်မှတ်ထိုးတဲ့သူတွေကမှဖတ်ရတာဗျကျွန်တော်ကလက်မှတ်ထိုးတဲ့ထဲမှာမပါတဲ့အခါကျတော့ကျွန်တော်ဖတ်လည်းမဖတ်လည်းရဘူးရေဘုံအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ယူသလားဝင်ခံတာပါကျွန်တော်မသိဘူးဗျအဲ့ဒါတော့
ဟုတ်ကဲ့ကာလုံကိုလက်ရှိအစိုးရလက်ထက်မှာဟိုလုံးဝတခါမှမခေါ်နိုင်သေးဘူးပေါ့နော်ဟိုတခုတနည်းအားဖြင့်တက်မလို့စဉ်းစားရှင်းလင်းပေါ်မှာပြောသွားပါလိမ့်ခင်ဗျအဲ့တော့တက်မလို့ဘက်ကလည်းဒါကိုပုံမှန်လို့ခေါ်စီခြင်းနဲ့ပုံစံမျိုးသူတို့ပြောသွားပါတယ်အဲ့တော့ဒီကာလုံမခေါ်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့ဥမောင်မြင့်နေတဲ့ဘယ်လိုမြင်လဲဒါတကယ်တမ်းထိခိုက်မှုရှိလားတည်ရောက်မှုရှိလားဒီအုပ်ချုပ်ရေးလုပ်ငန်းစဉ်တွေအတွက
်ဦးသိန်းစိန်ဓမ္မရတာဝန်ကြီးတဲ့အခြေအနေကစိုးရအဖွဲ့မှာကျွန်တော်ကနိုင်ငံရေးဒုတိယဝန်ကြီးတာဝန်ဆက်ယူရပါတယ်ကာလုံဆိုတာကိုကျွန်တော်မှတ်မိသလောက်ဆိုလို့ရှိရင်ဒါဧပြီလတကြံပြီးမှစခေါ်တယ်ဆိုကျွန်တော်မှတ်မိတယ်ပထမဆုံးခေါ်တဲ့ကာလုံမှာတော့ကျွန်တော်ဒုတိယဝန်ကြီးဖြစ်လို့ကျွန်တော်အဖွဲ့ဝင်လည်းမဖြစ်တဲ့အတွက်ကျွန်တော်တက်မတက်ခဲ့ရဘူးဒါပေမဲ့ဒုတိယအကြိမ်လုပ်တဲ့ကာလုံကစပြီးတော့မှကျွန်တော်နိုင်ငံရေးဝန်ကြီးဌာနမှာတောက်လျှောက်နေတဲ့ကာလတစ်လျှောက်လို့ကျွန်တော်ကာလုံတက်ခဲ့တယ်တက်ခဲ့တဲ့အခါကျတော့မြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့ကာကွယ်ရေးလူညွန့်ရေးကိစ္စတွေမတောင်းဘူးဗျာဒါနဲ့ပို့ပြီးတော့မှအရေးကြီးတဲ့စီးပွားရေးရအရေးကြီးတဲ့ကိစ္စတွေဆိုလို့ရှိရင်လည်းကာလုံကဆွေးနွေးကြရှိပါတယ်ဒါကြောင့်မလို့ကာလုံကတော့နိုင်ငံတကာနိုင်ငံအတွက်ဒီကြေကျွန်တော်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပါဝင်နေတဲ့အတွက်ကြောင့်မလို့တကယ်တော့လိုအပ်တဲ့ mechanism တစ်ခုပဲအဲ့တော့အတုံးချခြင်းအတုံးပချခြင်းကတော့ဒါအစိုးရအဖွဲ့ပေါ်မှာလူတည်ပါတ
ယ်မြို့သားလူကြိုးကြီးကောင်စီလိုဟာမျိုးကတကယ်တမ်းပြော American ပြောင်းစုမှာလည်းရှိပါတယ်ဒါပေမဲ့ခုနပြောလို့ရွက်ကောက်ခံရတားကကုစဲကြီးအများစုပါဝင်တဖက်ကဒီတက်ကဒီပူတွဲစီဥစီချုပ်ကအဖွဲ့လည်းပါပါတယ်ခင်ဗျဒါပေမဲ့အခုမြန်မာနိုင်ငံကာလုံဖွဲ့စည်းပုံကြီးကတော်များများဝေဖန်အစိုးရကတော့မပြောသေးပါဘူးတော်များဝေဖန်နေကြတာက6 5ဦးလို့သဘောမျိုးပေါ့နော်အဲတမရဘက်ကကုစလေ6ဦးအောင်ရှိထားတယ်ဒါကြောင့်မလို့တမရဘက်ကအသာစီးလို့ရတယ်အများစုလို့ဖြစ်နေတယ်ဒီချင်းဒီကြောင့်ဝေဖန်တာတွေရှိပါတယ်ဒါနဲ့ပတ်သက်လို့ဥမောင်မြေပါများတုံ့ပြန်လို့ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီတမစ်ကျော်လောက်ပေါ့လေနိုင်ငံရေးဝန်ကြီးဌာနမှာဒုတိယဝန်ကြီးဖြစ်တဲ့ကာလုံးသိခဲ့တဲ့ချိန်မှာတော့သူကအဲလူများချင်းမများချင်းတပ်ဖက်ကများချင်းအရက်ဖက်ကများချင်းအဲ့ဒီစသည်အဲ့ဒါတွေကအဓိကမကြောက်ဘူးကြာအဓိကတော့ကျွန်တော်တို့ကာလုံးရဲ့လုပ်တဲ့သဘောတူပါပါကာလုံးမလုပ်ခင်မှာတရက်သမုနှစ်ရက်ဂျူပြီးတော့မှသက်ဆိုင်ရာကျွန်တော်တို့ကာလုံထဲမှာပါတဲ့ဝန်ကြီးဌာနတွေကနေပြီးတော့မှဒီ agenda တွေကိုဆွေးနွေးရမယ်ဆိုပြီးတော့မှအစိုးရအဖွဲ့ကိုတင်ပြရတယ်။သမရာကျုပ်ကိုတင်ပြရတယ်။သမရာကျုပ်ကအဲ့ဒါတွေ collect လုပ်ထားတယ်။ပြီးတော့မှကာလုံအစည်းအဝေးစပြီဆိုတာနဲ့ကာလုံအစည်းအဝေးခန်းမှလည်းတည်တတ်ရှိတယ်။အဲ့ဒီအစည်းအဝေးစပြီဆိုတာနဲ့အစိုးရအဖွဲ့ရဲ့အတွေ့အမြင်ဖြစ်တဲ့ညွှန်ချုပ်ကနေပြီးတော့မှသူကအဲ့ဒီ agenda တွေတိုင်းတော့ခေါ်တာပေါ့ဗျာ။ခေါ်တဲ့အခါကျတော့အဲ့ဒီ agenda တွေတိုင်းပဲသူသက်ဆိုင်ရာဝန်ကြီးဌာနကဖတ်ပြီးဆွေးနွေးတာပေါ့။ကျွန်တော်ဆိုလို့ရှိရင်လည်းနိုင်ငံရေးဝန်ကြီးဌာနဝန်ကြီးမရှိဘူးလို့ကျွန်တော်ဆွေးနွေးတယ်။ဝန်ကြီးရှိရင်တော့ဝန်ကြီးဆွေးနွေးတာပေါ့။အဲ့တော့အဲ့ဒါမျိုးဆွေးနွေးကြတဲ့အတွက်ကြောင့်အဲ့ဒါဒီအားလုံးကဝိုင်းဆွေးနွေးကြပြီးတော့မှဒါဆိုရင်ဖြတ်တာကတော့တမရရပဲဖြတ်လိုက်တာပဲ အဲ့ဒါကိုကျွန်တော်မှတ်တမ်းတင်ထားတယ်အဲ့တော့ကာလုံရဲ့ဟိုဘာကောမလဲဒီအစီအွေးမှတ်တမ်းဆိုတာလေဆိုတော့သူကတော့တရားရှိပါတယ်ဒါကြောင့်ဟိုတကယ်တမ်းပြောမယ်ဆိုလို့ကျင်တော့နိုင်ငံရဲ့အရေးကြီးတဲ့ကာကွယ်ရေးသူတွေကိစ္စတွေကိုတည်င်းနေအကုန်လုံးစုံလုံးလေးလေးနဲ့ပြင်ပြပြီးတော့မှအဲ့ဒီမှာကျွန်တော်တို့ကဟိုဆွေးနွေးဆုံးဖြတ်ကြတဲ့အတွက်ကြောင့်မို့လို့6ရောက်5ရောက်ဒီဟာကြံစည်မရှိပါဘူးအဲ့တော့ကျွန်တော်ဖြည့်ဖြည့်တင်ပြရလို့ရှင်တော့ပထမပိုင်းကကျွန်တော်ကနိုင်ငံကြီးမှာအနေကြခဲ့တဲ့ခုနှစ်လောက်နေခဲ့တာဖြစ်ကြောင့်မို့လို့တတိယဒီဒုတိယဒီတက်တန်းမှာကျွန်တော်ကဥပဒေရဲ့ဒီသမရတက်တန်းမှာလည်းကျွန်တော်တစ်နှစ်နေခဲ့ရတဲ့ပြန်မို့ကျွန်တော်ဆက်ခေါ်တယ်ကျွန်တော်လည်း support လုပ်နေတာပေါ့ဗျာနောက်ပိုင်းကျတော့ပြန်ကြားရေးဝန်ကြီးနဲ့တွေ့တယ်ဆိုပြီးတော့မှကာလုံခွင့်ရမှုပြင်မဲ့ပြန်ကြားရေးဝန်ကြီးဦးကျော်ဆန်းကိုလည်းဖိတ်တယ်နောက်ပိုင်းကျတော့တခါရဲကျုပ်တဲ့လူလာပဲဆိုရဲကျုပ်ဦးကျော်ကျော်ထွန်းကိုလည်းဖိတ်တယ်အဲကြမလို့ဖိတ်ကြားလို့ရှိရင်တက်ရောက်လို့ရပါတယ်အဲတော့ဒီဟာကမဲခွန်းရနဲ့မဆိုင်ပါဘူ
းချို့ဒီဥပရခိုင်လူကိစ္စမျိုးတွေပေါ်လာတဲ့ခါမှာကျွန်တော်သတိထားမိလားကလောက်တော့ဒီလုံအမျိုးသားလူမျိုးရေးကိစ္စရဆိုပြီးတော့သူတို့စီဝေးခေါ်တယ်နိုင်ငံတော်ဆင့်စီဝေးခေါ်ပါတယ်တခြားခုနကာလုံအပြင်တခြားဝင်ကြီးတွေပါပြီးတော့တက်တာတယ်ကျွန်တော်နှစ်ခါသုံးခါလောက်ကျွန်တော်သတိထားမိပါတယ်ဒါပေမဲ့ကာလုံဆိုတဲ့နာမည်နဲ့ကာလုံအစည်းအဝေးကိုမခေါ်နိုင်တဲ့အခြေအနေမျိုးကတော့ဒီ NLU ဆူကလက်ထက်မှာလုံးဝမရှိခဲ့ဘူးလို့သိရပါတယ်ခင်ဗျာအဲ့တော့ဒီလိုမခေါ်နိုင်တဲ့အတွက်ကြောင့်မလို့ပဲအမျိုးသားလူမျိုးရေးနဲ့ပတ်သက်လို့တစုံတရာတက်ရောက်မှုတွေရှိနိုင်ပါလား
ကာလုံမခေါ်ရမယ့်နဲ့ကာလုံထဲမှာပါတဲ့လူတွေနောက်တစ်ခါဟိုဆပ်ပလတ်ထပ်ပြီးတော့မှဒီ invite ပေါ်ကနော်ဖိတ်ကြားထားတဲ့လူတွေပါတယ်ဆိုတော့အစည်းအဝေးလုပ်တယ်ဆိုရင်တော့ဒီဘုံအဖြစ်ဒါတော့နိုင်ငံတော်ရဲ့ကာကွယ်ရေးလူမျိုးရေးကိစ္စတွေမှာဆွေးနွေးကြတယ်ဆိုလို့ရှိရင်ကောင်းပုံပါတယ်သို့တော့သူကဒီဖွဲ့စည်းပုံအခြေခံဥပဒေကပြတ်ထန်းထားတာကကာလုံငါသာလေသူကအာဏိသင်ရှိတယ်ဆုံးဖြတ်ချက်တွေရှိတယ်အဲ့တော့ကာလုံလို့မခေါ်ဘူးဆိုလို့ရှိရင်တော့အဲ့သူ့ရဲ့ဆုံးဖြတ်ချက်တွေဒီကာလုံရဲ့အာဏိသင်လို့တော့အပြည့်အဝရလိမ့်မယ်ဆိုကျွန်တော်တို့ဒီလိုမပြောလင့်ပါဘူ
းဟုတ်ကာလုံအာဏိသင်ဆိုဘယ်လိုသဘောလဲခင်ဗျ
အဲ့တော့ပြည်သူ့အခြေခံဥပဒေမှာတော့သူကဒီကာလုံကလုံနိုင်တဲ့အချက်တွေရှိတာဟုတ်ဗျဒီဘောကာလဆိုင်ရာပြဋ္ဌာန်းချက်များဆိုတာတပ်ပြီးကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေအခန်းဆက်တင်မှာပါတယ်အဲ့မှာဆိုလို့ရှိရင်လေဟိုကာလုံကတာပြီးသူကပြဋ္ဌာန်းနိုင်တဲ့ခါတွေရှိတယ်သမရကတည်းကလူမရတဲ့ခါတွေရှိတယ်ကာလုံခေါ်ပြီးကာလုံကမပြဋ္ဌာန်းမရတဲ့ခါတွေအကြောင်းမလို့အဲ့ဒီဟာတွေအပေါ်မှာသူတို့ငငယ်လေးအစိုးရအနေနဲ့လည်းကုန်စမ်းဖြစ်တယ်လို့ကျွန်တော်တော့ယုံကြည်ပါတယ်အဲ့
တော့
ဒီနေရာမှာတော့ကုသညုံကြီးကျွန်တော်ဖြည့်ဆွတ်တင်ပြချင်တာကဒီ Facebook Live ပေါ်မှာတော့ကြွကြရပေါ့ဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကသူကနိုင်ငံရေးဝန်ကြီးဌာနအနေနဲ့တက်ရမှာအဲ့တော့သူရဲ့ပရိုတိုကောကနောက်ကျနေလို့ဒါတွေကတော့ကလေးကလားအတွေးခေါ်တွေပါပြပြတဲ့မှာလဲတမလားအထိကထိုင်တာပဲပြီးလို့ရှိရင်အတိုင်းပင်ကဒါဒုတိယနေရာထိုင်တာဒါဒါကြီးကကျွန်တော်တို့ကလူလဲမသိဘူးပြောပြရတဲ့အကြောင်းမရှိပါဘူ
းဥစီသူအောင်မြင့်ဖိတ်ခေါ်ကြပါလေဥစီသူအောင်မြင့်ခုနကဥမောင်မြင့်ပြောသွားတာလဲကြားမိပါပါဥမောင်မြင့်ကလည်းရခင်ဦးသိန်းစစ်စိုးရလက်ထက်မှာကာလုံစီကူတွေမှာတက်ခဲ့တဲ့လူဆိုတော့သူပြောသွားတဲ့ထက်မှာတော့ကာလုံနဲ့ပတ်သက်လို့စိုးရင်စရာမလိုဘူးမဲခွဲမဲ့ဟာလည်းမဟုတ်ဘူးဒါပေမဲ့ခုနကပြောလို့ပေါ့ကာလုံကဆုံးဖြတ်နိုင်တဲ့ဖွဲ့စည်းပုံဆိုင်ရာအာဏိသင်တွေထိတိအောင်မလုပ်နိုင်ဘူးဆိုတဲ့ဟာဖြစ်ပါရှိပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့အခုလွှတ်တော်မှာလည်းဒီကာလုံနဲ့ပတ်သက်လို့ပြောနေတယ်တမရိုဘက်ကလည်းပြောနေဒီပေါ်မှာဦးစစ်စောမြင့်ရဲ့အမြင်ကိုကျွန်တော်ရေသုံးသိချင်ပါတယ
်အခု MD အနေနဲ့ပေါ့နော်ဒီဖွဲ့စည်းပုံ2008အခြေခံဥပဒေဆိုတာကဟိုပုံမှန်လေးပြောရင်တော့အရင်ဒါစစ်အာဏာရှင်တွေစိတ်ကြိုက်ဆွဲထားတဲ့ဟာပြည်သူလူထုကဘလောက်ရာခိုင်နှုန်းထောက်ခံလဲဘာညာဆိုပြီးမဲ့ဒါတွေကလည်းတကယ်မဟုတ်ပါဘူးတကယ်လို့ပြည်သူလူထုကထောက်ခံတယ်လို့ပြောလို့ဆိုရင်အခုပြည်သူလူထုအဆုံးချက်ကိုပြန်ခိုင်ယူမယ်ဆိုရင်လည်းဒါမျိုးလည်းလက်ခံတာမျိုးလည်းမရှိပါဘူးအဲဒါတာခဏထားလိုက်ပါတော့အဲ့တော့ဒီစာအုပ်အသိအထဲမှာဒီဘုရားတော်2008ဖွဲ့စည်းပုံထဲမှာဒီမိုကရေစီမဆန်တဲ့တကယ်လို့ဟိုဥစ္စာပေါ့နော်နိုင်ငံဖို့ဟိုမသိတဲ့အထဲမှာဘုရားတော်ကဒီကာလုံဖွဲ့စည်းပုံကလည်းတစ်ခုအပါဝင်ပဲအဲ့တော့တစ်ဖက်က MND ကသူကဘာလုပ်ရကြလဲလို့ကျွန်တော်နားလေတော့ဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလည်းသူကလိုက်လာရတယ်တိုင်းလာတဲ့ခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါလာကမြန်မာကာကွယ်ရေးနဲ့လူမျိုးရေးကောင်စီဖွဲ့စည်းခြင်းဆိုတာပဲသူကပါတယ်ဘယ်သူနဲ့ဖွဲ့စည်းတယ်ဆိုပြီးတော့မှအဲ့ဒီတော့အဲ့ဒီကာလုံကနေပြီးတော့မှအစည်းအဝေးကိုဘယ်လိုခေါ်ရမလဲလို့မဟုတ်ဥပဒေတစ်ခုဆက်ပြီးတော့မှပြဋ္ဌာန်းရမယ်ဒီတိုင်းလုပ်ရမယ်ဆိုတော့ဒါမပါဘူးပါတဲ့ဥစ္စာကတော့အဲခုနကပြောသလိုလူငယ်ငယ်ပေးခြင်းနဲ့ဆိုရင်သမရကဒါအတီးပြည့်ချက်ယူပြီးတော့မှဒါလူငယ်ငယ်ပေးနိုင်တာရှိတယ်တော့အရေးကြီးတာတစ်ချက်ကတော့အဲ့မှာပါလဲဆိုတော့သမရကာကွယ်ရေးဦးစီးချုပ်ကိုခန့်တဲ့စီမှာအကူရတော်ကဒီကာလုံရဲ့အဆိုပြုချက်နဲ့ထောက်ခံချက်နဲ့ဒါလည်းကျွန်တော်သမရခန့်ရမယ်ဆိုတော့ဒီလောက်ပဲပါတယ်ပါတဲ့ခါကျတော့လောဆယ် NLD ကနေပြီးတော့ဒီအမျိုးသားစာပွဲရေးနဲ့လူမျိုးရေးကောင်စီအစည်းအဝေးတွေကမခေါ်တာကဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်ကျင်ခြင်းမရှိဘူးအဲဒါပေမဲ့ ကိုယ်တော်ကပြောသလိုပေါ့နော်တမတော်ဘက်ကတော့အခုပြောလာတယ်အဲ့ဒီမှာဒါ NLD ဘက်ကလည်းပြန်ပြောတာရှိတယ်ကျွန်တော်နားထောင်တော့ဆိုရင်ဟုတ်ပြီကာလုံစည်းဝေးကိုခေါ်ခြင်းနဲ့ဘာကြောင့်ခေါ်ခြင်းလဲဘလို့ပါ냐ဆိုတာဒီကာလုံစည်းဝေးထဲမှာကာလုံထဲမှာဆိုရင်တမတော်ကဝေးဥစည်းချုပ်လည်းပါတယ်ဒုသမရတယောက်လည်းပါတယ်တမတော်ဘက်ကနေပြီးတော့မှဒါခန့်အပ်ထားတာဆိုတော့သူတို့ကနေပြီးတော့မှတင်ပြပိုင်ခွင့်ရှိတယ်အတင်ပြတယ်ဆိုရင်ဒီဘက်ကလည်းသမရကလည်းဒါလိုအပ်တယ်ဆိုရင်သူခေါ်ပေးပါပဲဒါပေမဲ့အဲ့ဒါမရှိသေးတဲ့ခါကျတော့ဒါမခေါ်တာပေါ့နော်ဟုတ်ပြီအဲ့ဒီစားခေါ်ဖို့ဆိုရင်ဘာအကျိုးကြောင်းလဲကိုရတော်ကပြောတဲ့ကာလုံအာနိစင်လို့ပါလို့ကျွန်တော်သိတော့နားမလည်ဘူးဥမော်ကြီးပြောတာအပြီးတော့ကအခုကာလုံကိုချက်ချင်ဖို့ကိစ္စတွေကဥမော်ကြီးကတော့ကိုရတော်ကသူပြောသွားတယ်သူမသိပါဘူးတဲ့အဲ့ဒီဥစ္စာကတကယ်တော့ဆွတ်တော်ထဲမှာအကုန်လုံးကိုဆွတ်တော်အမတ်ကြီးအကုန်လုံးဖြတ်ဝေထားပြီးသားပဲဒီခံကျိုးကတင်ပေးတယ်တမတော်ကလည်းအကုန်လုံးထောက်ခံလာတယ်ဟုတ်တယ်ဥမော်ကြီးလက်မှတ်ပထိုးလို့အတူမသိဘူးလို့တော့သူညင်းသွားတာပေါ့နော်ဒါပေမဲ့အဲ့ဒီမှာကတော့ဘာတွေတော့ပါလာကြတယ်ဆိုတော့ဒီကောက်ဝေးနဲ့လုံခြုံရေးကောင်စီနဲ့ပတ်သက်ပြီးတော့မှဟိုဘာလဲအစည်းအဝေးကိုဘယ်လိုလုပ်ရမလဲဆိုတဲ့ဟာတွေပါလာတယ်လွတ်တော်ကပေါ့နော်ပြန်ပြီးတော့မှဖြတ်သိမ်းဖို့စစ်မစစ်နိုင်ငံတော်သမ္မတကိုအကြံပေးမဲ့ကိစ္စတွေပါလာတယ်အဲ့ဒီမှာကိုလည်းတော့ပြောတယ်ဥမော်ပြပြောတယ်ဟိုမဲခွဲတာတော့မခွဲတာတော့ဆိုတဲ့ကိစ္စပါဒီမှာပါလာပြီအဲ့မှာဘာပါလာလဲဆိုတော့ကောင်စီအစည်းအဝေးဆုံးဖြတ်ချက်များချမှတ်ရတယ်လေကောင်စီဝင်အားလုံးစံတဲ့သဘောထားကိုအလေးထားပြီးအဆုံးချက်ကိုနိုင်ငံတော်သမ္မတကပေးရပြီတဲ့ဒါတော့ဒါသာအတီဖြစ်ပြီးတဲ့ဟာတော့မဟုတ်ပါဘူးသဘောတစ်ခုကတော့တိုင်းပြည်စီမံအုပ်ချုပ်ရေးမှာဒီတမတော်ကဟိုရှင်ပြိုင်သဘောမျိုးတော့မဟုတ်ဘဲနဲ့ပို့ပြီးတော့လွှမ်းမိုးချင်တဲ့သဘောကြီးတွေ့နေရတယ်အဲ့ဒါကြောင့်ကာလုံကိုခေါ်ခိုင်းတဲ့သဘောပဲ
အခုစစ်ရတဲ့ပတ်သက်ပြီးကျွန်တော်လည်းဖြတ်မိခြင်းတယ်ခုနကကျွန်တော်အိမ်မှာသတိထားပြီးတော့ဒီကိစ္စနဲ့ပတ်သက်လို့ပြောကြဆိုကြတဲ့ထက်မှာဟိုတလောကဒီပြည်သူပါတီရဥက္ကူကြီးဟာသတင်းတောက်တီကိုပြောခဲ့တာတခုကျွန်တော်သတိထားမိတယ်ဒီကာလုံကအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်စုံကျဲဖြစ်တဲ့ဆိုရဲဟာမျိုးသူပြောသွားတယ်ဆိုလိုတာကအခုဖွဲ့စည်းပုံရတင်းမာနေတာစစ်တပ်နဲ့တချို့လွတ်တော်တွေမှာတင်းမာနေတာဒီလိုမျိုးကိစ္စကိုလွတ်တော်တွေပါထိတ်တိုက်တွေ့မဲ့စာတော်ဆန်းစုကြည်နဲ့တက်ကြုံနဲ့ကိုယ်တိုင်ထိတ်တိုက်တွေ့နိုင်တဲ့ကာလုံထဲမှာဖြစ်ရှင်းရောမဖြစ်နိုင်ဘူးလား
အဲကျွန်တော်ကတော့မမြင်ဘူးဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟိုတစ်ဖက်နဲ့တစ်ဖက်နဲ့နားလည်မှုတွေတိဆောက်ဖို့ဆိုတဲ့ဥစ္စာကဒီကာလုံခေါ်မှဆိုတာမဟုတ်ဘူးဥပမာဆိုတော့အခုဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ဖို့ဆိုရင်ဒီအမေရိကန်နဲ့တခြားဒီမိုကရေစီလိုလားတဲ့လူတွေနောက်ပြီးတော့မှဖက်ဒရယ်ပြည်တော်စုတိချောက်ချင်တဲ့လူတွေကတောင်ဘက်ကိုသွားနေပြီးတော့မှဒီခုနကတော့လို့ညှိနှိုင်းဆွေးနွေးမှုတွေဆိုတဲ့ဥစ္စာကနေရာတိုင်းမှာမူသဘောထားချပြီးရဲ့ဒါရှိဖို့လိုတယ်အဲ့ဒါမရှိတဲ့နဲ့ကာလုံမှာမှရှိမယ်ဆိုတဲ့ဥစ္စာကအဲ့ဒါတော့မဟုတ်သေးဘူ
းခင်ဗျာကျွန်တော်အရင်ဆုံးဥညွတ်လှကိုဖိတ်ခေါ်ချင်ပါလိမ့်ဥညွတ်လှတူတူတုံနဲ့ဆွေးနွေးမိများလို့ရပါတယ်ခင်ဗျာ
နိုင်ငံရေးအခင်းအကျင်းကတော့ဒီ NLD အစိုးရလွတ်တော်နဲ့ဗမာစစ်တပ်တို့ထိတ်တိုက်တွေ့ကြပြီးဘောလို့ပြောရမှာဖြစ်ပါတယ် NLD အစိုးရအနေနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးကိုလွတ်တော်ကနေမဖြစ်မနေကြိုးပမ်းနေချိန်မှာစစ်တပ်အနေနဲ့ဒါကိုဘယ်လိုကြော်လွားတိုက်ဖြစ်ရမလဲဆိုတဲ့နီလန်တစ်ခုအဖြစ်ကာလုံစီဝေးခေါ်ဖို့တောင်းဆိုလာတာဖြစ်တယ်စစ်တပ်ကလွတ်တော်မှာမလွှမ်းမိုးနိုင်တော့လွတ်တော်ကိုကောက်တာလုံနိုင်ဖို့ကာလုံကနေလွှမ်းမိုးတိုက်ဖြစ်ဖို့ကြိုးစားလာတာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ကာလုံခေါ်ရင်9မဲ6မဲနဲ့တက်ကနိုင်မှာပဲဒီတော့ကာလုံအားနဲ့လွတ်တော်ကိုအယုံကြည်မရှိအဆိုတင်ပြီးတော့လွတ်တော်ကိုပါဖြတ်သိမ်းမှုစီစဉ်လာတာဖြစ်ပါတယ်။ဒါမဖြစ်သင့်မဖြစ်တိုက်တဲ့ဆိုးရုပ်တဲ့အကြံစီဖြစ်ပါတယ
်။ဟုတ်ကဲ့ဦးညလာကြီးကျေးဇူးပါကျွန်တော်နောက်ထပ်သရော့ရှစ်တူဖိတ်ခေါ်ကြပါလေ။ဦးတန်းမောင်တို့တို့ဆွေးနွေးမိများလို့ရပါတယ်
။ဟုတ်ကဲ့ကောဦးညလာပြောသွားတာအမှန်ပါလေကွာ။ဒီဒီစစ်စစ်ကိုဖြစ်တတ်တာဦးနေဝင်တဲ့ခါတော့အလောက်မဆိုးရှိပါဘူး။အခုကရှင်ကံဦးလူပြင်းနေတာဖြစ်တတ်ကမရရနေနဲ့ဖြတ်တာပါ။ဒီကာလုံခေါ်ဖို့တဲ့တော်ဆန်းစုကြည်ဆွေးနွေးရမှာပြောနေလို့တဲ့မှာတော့ဆွေးနွေးလို့မရတာတော်ဆန်းစုကြည်ဟိုကာလုံခေါ်ပြီးဆွေးနွေးရတယ်ရှိတော့ရှိကြမှာပဲသူတို့အစမပြေတာရှိတော့မှာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်ဆွေးနွေးတဲ့ဥမောင်မြစ်ကိုပြန်ဖိတ်ခေါ်ကြပါတယ်ကျွန်တော်ခုနကဥစီသူအောင်မြစ်ပြောသွားတဲ့ဇာတ်ရီပေါ်မှာဥမောင်မြစ်ပြန်ပြီးတော့ဆွေးနွေးစရာရှိကောင်းရှိပါပါနောက်တစ်ခါသူရရှင်တွေပြောတဲ့အထက်မှာလေဒီကာလုံခုလိုချက်ထွင်လာတဲ့ကိစ္စကစစ်တပ်လွှမ်းမိုးမှုကြိုးစားရတယ်ဆိုတော့အမြင်လေးတွေရှိတယ်ဥမောင်မြစ်ဒါနဲ့ပတ်သက်လို့ဘယ်လိုများတုံ့ပြန်ဆွေးနွေးလို့ပါလဲ
ကျွန်တော်နံပါတ်၁ကတော့ဥစီသူအောင်မြစ်ပြောတဲ့ဟာပေါ့လေအဲ့တော့ဒီပဒီဘောချီကအခုတွေကဟောတမတော်စုကလက်ထက်မှာဆွဲရဆိုတော့မှန်တယ်ဒါပေမဲ့ဒီလူသားစီရမှာပါတဲ့ကုလသည်တွေနဲ့ပညာရှင်တွေဆွဲကြတာဖြစ်ပြီးတော့မှဒီဟာကိုလည်းကျွန်တော်တို့ကဟိုပြည်သူ့ဆန္ဒခံယူတာပေါ့နော်ဗက်ဖနန်လုပ်တဲ့ကံမှာဘုဇနစ်တသမာ၄ရှိရခိုင်တော့ကထောက်ခံတယ်ဆိုတော့ဒါကရက်ကော့ဒ်ပဲဒါကိုညင်းလို့မရဘူးအဲ့လိုမျိုးညင်းနေဆိုလို့ရှိရင်တော့ကုစီသူအောင်မြည်အဲ့ဒါဆိုရင်2005ရွေးကောက်ပွဲကလည်းမမှန်ဘူးလို့ပြောမှာပေါ့လူတွေကအဲ့မှာကျွန်တော်တို့နောက်ဆုံးရုပ်ောက်ပွဲမှာ NLD နိုင်ငံဆိုတာကိုလက်ခံတယ်။နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်တော့ဒီကာလုံခေါ်တာကဖြစ်ပြီးဟိုအခြေခံဥပဒေပြင်ဖို့စသည်အဖြစ်ဒီလိုကိုယ်ကဥပဒေကြီးလိုပါတီကပြောတယ်ဆိုတာကိုကျွန်တော်စိတ်ဝင်စားပါဘူး။ဖြစ်ပြီးကာလုံကဖြစ်ပြီးဟိုအခြေခံဥပဒေပြင်ဆင်ရမယ့် platform လည်းမဟုတ်ဘူး။နောက်ကျန်တဲ့ရလည်း mechanism လည်းမဟုတ်ဘူး။ဒါကိုကျွန်တော်လက်မခံဘူး။အခုကနိုင်ငံတော်တော်ဝါမှာပေါ့ဗျာ။ကျွန်တော်တို့ကအရှိကိုအနောက်ကိုတောင်ဝမြောက်ကိုအကုန်လုံးကပတ်လည်မှာမတိမငိမ့်နေဖြစ်လာတယ်။မတိမငိမ့်နေဖြစ်လာတယ်။အဲ့တော့ဒီဟာတွေကတကယ်တော့ပြောလို့ရှိရင်က geopolitics ya jenaruh tu ah, kuno wanjung ana, jenaruh tu cuma cecah ni lah bu. Elu cini ni mah, tamara aku tengah no time kan, wajan le duriya tamara dia aku, wajan le duri kuno ngah, kerana biar macam tu je, pinjari tak jawab ni me, tapi me le cie ni tengah ye pinjari pasang biar macam jenaruh, kau ni ye ni duri, sedaya bah le duri ya, pelajar ye ne, tadi itu cuci ya si jang, tadi itu tu kabui itu.
龙泉一队，九七年是讲给啥的不？大家我们都听下来了，大家就要交钱了。这种话，五十多米股票，别个就买了。姑娘个，这种前两天是干的了，五毛米股票飙起来，就是伢子嘛。五十多米，姑娘五毛米飙到来天嘛，八万的加龙啊，迪加罗的，迪丹啊，给啥的嘛？龙泉一呀，牛大龙泉一呀，给啥嘛？身上接出路线，得给身上接补，话别的出来，阿大姐路也出来，还没有都飙到来，五十多米都免接对接嘛嘞。
ที่ฮานี่ก็เป็นคนนั้นรู้ว่าเปลี่ยนตัวไปตัวป้าเจ้าที่เสียเปลี่ยนเปลี่ยนอะไรไม่ไอ้เราถึงเรื่องเจ้าเรื่องการเจ้าเราโอ้พี่เจ้าเรื่องยังใครยี่หรือไปพี่เจ้าเชื่อมาแต่เราธรรมดาอู้ชาวมีเรามาอาศัยอาพ่อยอ่ะคนนั้นเราเลยจำเราการกู้ยืมยืมเยอะๆป่าเลยแต่ชีวิตเด็กๆลูกเขยเราไปสุดท้ายเจ้าเราไอ้เราฮานี่เราเด็กๆสิบปีแล้วการเราโควิดที่สิบมาโควิดที่สิบแต่บ้านเราติดอยู่ด้วยเช่นไม่ใช่เปล่าแต่คนนั้นเราเปลี
ခဲ့တယ်ဒါဘယ်လောက်မှလုခဲ့လဲဆိုတဲ့ဥစ္စာကဒါကြီးကတော့ဒီလိုပဲပြောရင်တော့ကိုယ်ကပြောသလိုပေါ့ဒါနောက်ဆုံးလူတို့ကထောက်ခံတတ်ဆိုရင်အခုအချိန်မှာဒီဖွဲ့စည်းပုံခြေကဥပဒေနဲ့ပတ်သက်ပြီးတော့မှလူတို့ကပြန်ပြီးတော့မှလိုချင်တယ်ဆိုရင်ဘာဖြစ်လို့ဒါကြီးရင်းပယ်နေရသလဲပေါ့နော်အဲ့ဒီသဘောပဲပြောဖို့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အတိုင်းရဲ့လီလိုက်စီစဉ်အချိန်ဆစ်တော့လို့ပါပါဝင်ဆွနေပြီးတဲ့ဒီကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီကဒီကိုယ်စားလှယ်ဥမောင်မြစ်ကိုရောတရင်တောက်ဦးစီစီကောင်မြစ်ကိုကျေးဇူးအများကြီးတင်ပါတယ်တော်ရှင်တွေကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရဲ့လီလိုက်စီစဉ်ကိုတော့ဒီမှာပဲရန်နာခွင့်ပြုပါခင်ဗျာ
ကညအစည်းအဝေးထုတ်လွှင့်ခဲ့တဲ့အင်ကာညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးနားဆင်ကြကြရတာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစည်းအဝေးအစအဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အခုဗုဒ္ဓဦးနဲ့မနေ့ကထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ယူကရိန်းသမ္မတကြားတယ်လီဖုန်းဆက်ပြောဆိုချက်တွေနဲ့ပတ်သက်ပြီးနိုင်ငံခြားရေးဌာနကတာဝန်ရှိသူတွေထံကကျန်းမာစစ်ဆေးဖို့အောက်လွှတ်တော်ဒီမိုကရက်တစ်ဘက်ကစီစဉ်လှုံ့ဆော်တာဟာဆိုရင်နိုင်ငံခြားရေးဝန်ကြီးဌာနကိုချင်းချောက်ဖို့ကြိုးစားတာလို့ဝန်ကြီးမိုက်ပွန်ပီယိုကဆွတ်ဆွဲသွားပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ကြားအလို့သဘောဆင့်ဆွေးနွေးပွဲတွေစနေနေ့မှာပြုလုပ်မယ်လို့ကြေညာခဲ့ပြီးနောက်နိုင်ပိုင်းအကြာမှာပဲမြောက်ကိုရီးယားကဒုံးကျည်တွေထပ်ပြီးပြစ်လွတ်ခဲ့တဲ့အနေအထားရှိနေပါတယ်။အမျိုးအစားတေချာမသိရတဲ့လက်နက်ထိပ်ဖူးတွေကိုဂွမ်ဝန်ပြည်နယ်ဝန်ဆန်မြို့ကံယူတန်းကနေဗုဒ္ဓဟူးနေ့မနက်ပိုင်းမှာပြစ်ခတ်ခဲ့တာလို့တောင်ကိုရီးယားစစ်တပ်ကကြေညာချက်မှာပြောဆိုထားပါတယ်။ဂျပန်တာဝန်ရှိသူတွေကတော့ဒီလက်နက်ထိပ်ဖူးတွေကိုဒုံးကျည်တွေလို့ပြောဆိုထားပြီးဒီတဲကတစ်ခုကတော့ဂျပန်ရဲ့အထူးစီးပွားရေးဆုံးရှင်မန်စီယန်စုတဲကအထူးစီးပွားရေးဆုံးကိုချက်ရောက်ခဲ့ပြီးတခြားတစ်ခုကတော့ဂျပန်ရဲ့အထူးစီးပွားရေးဆုံးအပြင်ဘက်ကိုချက်ရောက်ခဲ့တယ်လို့လည်းဂျပန်အစိုးရကပြောဆိုထားပါတယ်။တကယ်လို့ဒီပြစ်ခတ်မှုသာအတီးဖြစ်မယ်ဆိုရင်တော့ဒါဟာနှစ်နှစ်နီးပါးကာလအတွင်းမြောက်ကိုရီးယားရဲ့ဒုံးကျည်တွေဂျပန်ရဲ့အထူးစီးပွားရေးဆုံးနဲ့ကိုချက်ရောက်တာဖြစ်မှာပါ။ဒီဒုံးကျည်စမ်းသပ်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူးရှင်
။ဗိုလ်ထုနဲ့မနက်ခင်ထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါ။အခုမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်ရှင်။ဒီကနေ့ညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေပါစေ။ VOA ကိုအားပေးနိုင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.